Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဩဂုတ်လ6ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်ပြန်ပေးနေပါတယ် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်ဒီပေါင်းသားမှာ
ရှေ့လေပိုင်းတင်းမာမှုတွေနဲ့ပတ်သက်လို့ American သမ္မတဘိုင်ဒန်ဟာမျိုးသားလူညွတ်ရေးအကြံပေးဖွင့်နေစည်းဝေးခဲ့ပါတယ်ဂျပန်ကာဝေးဝင်ကြီးရဲ့ရှစ်တောင်အရှာခီးစဉ်အစမှာတော့ကမ္ဘောဒီးယားနိုင်ငံကိုရောက်ပြီးတော့ကမ္ဘောဒီးယားကာဝေးဝင်ကြီးနဲ့တွေ့ဆုံပါလေ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်တပ်ကဂျာပြအစိုးရတရားဖွင့်လိုက်တဲ့ပုံမှာအမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်
။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေပြင်မြန်မာနိုင်ငံမှာအွန်လိုင်းအသုံးပြုမှုနဲ့အဖန်ခံမှုထိုင်းဘန်တွေရဲ့စီးစစ်မှုအခြေအနေသတင်းဆောင်ပါတွေကိုလည်းကြားဖို့ရှိပါတယ်။နိုင်ငံတကာသတင်းဆောင်ပါတွေထဲမှာတော့အမေရိကန်တပ်ပြတ်ရွေးကောက်ပွဲနဲ့လူမှုမီဒီယာအသုံးပြုမှုယူကရိန်းကကိုဝင်အငှားဆောင်ရတဲ့အချိန်ဤရုရှားပြောတဲ့သတင်းနဲ့ဂျပန်မှာရောက်မဲ့ဒက်ဇွန်အကြောင်းတွေကိုလည်းတင်ပြပါမယ်။အပတ်စဉ်အစည်းအဝေးမှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားမှာပါ။အခုတော့ထိတ်တန့်အောင်သတင်းတွေကိုနားလည်ဝါတင်ပြပါအောင်မယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှေ့အလယ်ပိုင်းဒေသတင်းမမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့ရောဂျော်ဒန်ဘီယင်အဗ်ဒူလာနဲ့ပါတင်လာနေကဆွေးနွေးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကလည်းအီရန်နဲ့သူ့ရဲ့လက်ဝဲခံအဖွဲ့တွေကအစ္စရေးကိုတံပြန်တိုက်ခိုက်မှုတွေလှုပ်လာခဲ့ရင်စတို့လက်တုံပြန်သွားမယ်လို့သတိပေးပြောဆိုနေတာပါ။အီရန်နိုင်ငံခြားရေးဌာနပြောခွင့်ရကဒေသရင်းတင်းမာမှုတွေတိုးလာအောင်လုပ်မှာမဟုတ်ဘူးလို့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဟာမတ်စ်နိုင်ငံရေးကောင်းဆောင်အစ္စမေလ်ဟာနီယာကိုတီဟီရန်မြို့မှာပြေးခဲ့တဲ့တပတ်ကတပ်ဖြတ်ခဲ့တဲ့လုပ်ရက်အတွက်အစ္စရေးကိုအပြစ်ပေးနိုင်ခွင့်တော့သူတို့မှရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။ဟာမတ်စ်ကောင်းဆောင်ဟာနီယာကိုတပ်ဖြတ်မှုအတွက်အစ္စရေးကိုအီရန်တို့ကပြစ်တင်ပြောဆိုနေတာပါ။လက်ဗနွန်နိုင်ငံဘေးရုတ်မြို့ထဲကိုအစ္စရေးတို့လေကြောင်းတိုက်ခိုက်မှုကြောင့်အီရန်တို့ကြောတောင်နောက်ခံပြူထားတဲ့ဟစ်ဘိုလာတပ်မတော်တေဆုံခရပြည်နိုင်ပိုင်းအကြမှာပဲဟာမတ်စ်ကောင်းဆောင်ဟာနီယာကိုအစ္စရေးတို့ကလှုပ်ချန်တပ်ဖြတ်ခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံတော်လုံခြုံရေးကောင်စီအတွင်းရေးမှူးဆာဂေးရှိုဂူဟာနှစ်နိုင်ငံဆက်ဆံရေးနဲ့နိုင်ငံတကာရေးရာတွေကိုဆွေးနွေးဖို့အတွက်အီရန်နိုင်ငံမြို့တော်တီဟီရန်ကိုတနင်္လာနေ့မှာရောက်ရှိလာတယ်လို့အီရန်အစိုးရပိုင် IRNA သတင်းကကြေညာပါတယ်အီရန်အစ္စလာမစ်ဒေါ်လာရဲ့အဆောင်သတ် IRGC ရဲ့စီအူစီချုပ်လည်းဖြစ်နိုင်ငံတော်လုံခြုံရေးကောင်စီအတွင်းရေးမှူးလည်းဖြစ်တဲ့ရေတပ်ဘိုချုပ်အလီအခ်ဘာအမာဒီယန်နဲ့လည်းဆာဂေးရှိုဂူတို့တွေ့ဆုံကြတာကိုအီရန်အစိုးရသတင်းအေဂျင်စီနောက်တစ်ခုဖြစ်တဲ့ Now News ကထုတ်လွှင့်ပြသခဲ့ပါတယ်ရုရှားအစိုးရပိုင်းတက်စ်နဲ့ RIA University သတင်းအေဂျင်စီတို့ကလည်းဆာဂေးရှိုဂူဟာအီရန်သမ္မတမာဆူဒ်ရာဇာရှန်နဲ့ရောအီရန်စီအူစီချုပ်မိုဟာမက်ဘိုင်ဟာရီနဲ့ပါတွေ့ဆုံမှုရှိတယ်လို့ပြောပါတယ်။အီရန်နိုင်ငံရဲ့မဟာမိတ်စစ်ဖက်ထိတ်တန့်ပုဂ္ဂိုလ်တယောက်ကိုအစ္စရေးတို့တပ်ဖြတ်ခဲ့တာကြောင့်အီရန်ဘက်ကလက်တုံပြန်မယ်လို့ပြောဆိုနေချိန်မှာအဲ့ဒီလိုအပြန်အလှန်လက်တုံကြမယ်ဆိုရင်ဒေတာရင်းစစ်ပွဲတွေကိုစစ်သားရင်းစစ်ပွဲတွေကြေပြန့်လာနိုင်တဲ့အတွက်ဒါကိုဟန်တာနိုင်ရေးအမေရိကန်နဲ့မဟာမိတ်တွေဆွေးနွေးနေကြချိန်မှာပဲရုရှားနိုင်ငံတော်လုံခြုံရေးကောင်စီအတွင်းရေးမှူးဆာဂေးရှိုဂူရဲ့ခီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်အမေရိကန်ဒုသမ္မတကမလာဟဲရစ်ကသူနဲ့အတူရွေးကောက်ပွဲဝင်ရောက်ရှင်းပြမဲ့ဒုသမ္မတအလောင်းတွေကိုရွေးချယ်နေတာမှာပင်ဆယ်ဗေးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျော့ချ်ဆပီရိုနဲ့မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဘော့စတိုနှစ်ဦးသာကြံတယ်လို့သတင်းရင်းမြစ်သုံးခုကိုကိုးကားပြီးတော့ရိုက်တာသတင်းမှရေးပါတယ်သူသမ္မတအလောင်းနှစ်မိကတော့ဖီလာဒဲဖီးယားပြည်နယ်ကတင်ဘော့စတက်ကတော့မဲဆွဲပွဲမတိုင်ခင်ဩဂုတ်လ6ရက်နေ့မှာကျင်းပမယ်လို့လည်းခန့်မှန်းရပါတယ်ဘသူကိုရွေးချယ်လိုက်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။နိုဝင်ဘာ5ရက်သမ္မတရွေးကောက်ပွဲအောင်နိုင်ရေးအတွက်အရေးပါလာတဲ့ပြည်နယ်တွေမှာ5ရက်တာကာလအတွင်းမြို့ခုနှစ်မြို့ကိုမဲဆွယ်စည်းရုံးဖို့လည်းပြင်ဆင်ထားပါတယ်။ Republican သမ္မတလောင်းဒိုနယ်ထရမ့်နဲ့သူ့သမ္မတလောင်းအထက်လွှတ်တော်အမ JD Vance တို့ကိုအနိုင်ရရေး Miss Harris နဲ့အတူဝင်ရောက်ရှင်းပြမဲ့သူရဲ့အခမ်းအနားကအလွန်အရေးကြီးပါတယ်။အသက်50နှစ်အရွယ်ဆက်ပရိုဟာပင်ဆယ်ဗေးနီးယားပြည်နယ်မှာလူထုထောက်ခံမှုအတော်ရထားသူပါပြည်နယ်ရှစ်နေချုပ်ဟောင်းဖြစ်သူဆက်ပရိုကိုရွေးချယ်လိုက်မယ်ဆိုတော့ပထမဆုံးဂျူးလူမျိုးသူ့သမ္မတလောင်းဖြစ်လာမှာဖြစ်ပြီးလူမဲနဲ့အာရှသွေးနှောတဲ့ Miss Harris အတွက်သမိုင်းဝင်ထင်ရှားတဲ့ဖြစ်ရလဲဖြစ်လာမှာပါအသက်60အရွယ် Walls ကတော့ပြည်ရင်းလုံခြုံရေးအဆောင်တဝန်ဟောင်းတူလည်းဖြစ်သလိုကျောင်းဆရာဟောင်းတူလည်းဖြစ်ပါတယ်
VOA မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဒါမှမဟုတ် Tycoon 6 Jewel Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ View မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အရှေ့တောင်အာရှခီးစဉ်စတင်လိုက်တဲ့ဂျပန်ကာကွယ်ရေးဝန်ကြီးမီနိုရိုဂီဟာရာဟာတနင်္လာနေ့မှာပဲကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးတီစီဟာနဲ့ကမ္ဘောဒီးယားနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်မနက်နဲ့လွတ်တော်ဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဟွန်ဆန်နှုန်းနဲ့လည်းဂျပန်ကာကွယ်ရေးဝန်ကြီးတွေ့ဆုံခဲ့တယ်လို့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဘောချုပ်ချမ်ဟမ်ဆိုချက်ကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးပါတယ်။တဘာဝဘီအညေဆိုင်ရာကယ်ဆယ်ရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံကပူးတွဲစီရေးလေ့ကျင့်မှုနဲ့စစ်တမ်းမှုတွေအပြန်အလှန်ထားရှိရေးကိစ္စရပ်တွေကိုလည်းဆွေးနွေးကြကြတယ်လို့ကာကွယ်ရေးဝန်ကြီးဌာနကတီးခြားထုတ်ပြန်ချက်မှာပြောထားပါတယ်။ဂျပန်နိုင်ငံဟာမကြသေးမီနှစ်တွေအတွင်းကမ္ဘောဒီးယား၊ဗီယက်နမ်နိုင်ငံတို့နဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်မှုတွေတိုးမြှင့်ခဲ့ပြီးတော့ရှေ့ဆက်ပုံမနဲ့ဆိုင်စွာဆောင်ရွက်သွားနိုင်ဖို့မျှော်လင့်ထားကြောင်းဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာကခီးစဉ်မစတင်ခါမှာပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ဂျပန်နိုင်ငံဟာကမ္ဘောဒီးယားနဲ့နှွေးထွေးတဲ့ဆက်ဆံရေးတွေတိစောက်ထားခဲ့ပေမဲ့လို့တရုတ်နဲ့ရှင်းလိုက်မယ်ဆိုရင်တော့သူ့ရဲ့ဩဇာလွှမ်းမိုးမှုကမပြောပါတော့ပါဘူး။အရှေ့တောင်အာရှနိုင်ငံအများအပြားလိုပဲတရုတ်ရဲ့ရန်လိုတဲ့ရေချောင်းသွာလာလှုပ်ရှားမှုတွေကြောင့်ဂျပန်နိုင်ငံကဘဝင်မကျဖြစ်နေတယ်လို့တရုတ်နိုင်ငံရဲ့တန်တမာရေးနဲ့စီးပွားရေးချက်ထွေမှုတွေကိုတံပြန်နိုင်ဖို့အခုလိုကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကြားဖြတ်အစိုးရတရက်ဖွဲ့စည်းမဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ဆန္ဒပြသူတွေအပေါ်အကြမ်းဖက်နေနေမှုကြောင့်ဝန်ကြီးချုပ်နှုတ်ထွက်ပြီးပြပကိုတင်းရှောင်တော့ခဲ့ပြီးတဲ့နောက်မှာပဲဘင်္ဂလားဒေ့ရှ်မှာကြားဖြတ်အစိုးရဖွဲ့စည်းမယ်လို့စစ်တပ်ကကြေညာလိုက်တာပါ။ကြားဖြတ်အစိုးရဖွဲ့စည်းတဲ့နေရာမှာအလုံးပါဝင်ပြီးတော့ဒီမိုကရေစီနှိကျဆောင်ရွက်ဖို့အမေရိကန်နိုင်ငံကတိုက်တွန်းပါတယ်။အစိုးရအလုတ်ကိုင်းနေရအတွက်ခွဲနာစနစ်ကိုမကျေနပ်ကြတဲ့အကြောင်းသူအကြောင်းသားတွေကပြီးခဲ့တဲ့လမှာစတင်ဆန္ဒပြရာကနောက်ပိုင်းမှာဝန်ကြီးချုပ်ဟာစီနာရာထူးကနှုတ်ထွက်ဖို့တောင်းဆိုတဲ့အထိဦးတည်ခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ရာထူးကို15နှစ်တာရယူထားခဲ့တဲ့မစ်ဟာစီနာဟာဇန်နဝါရီလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာပဲစတုတ္ထသက်တမ်းကိုလည်းအနိုင်ရထားသူဖြစ်ပါတယ်။အစိုးရရဲ့အကြမ်းဖက်နေနေမှုတွေကြောင့်နိုင်ငံတော်ကဆန္ဒပြသူ100နီးပါးတိုက်ဆုံခဲ့ရပြီးနောက်တနေ့မှာပဲအစိုးရရဲ့ညမထွက်ရအမိန့်ကိုအာခံပြီးတော့ဝန်ကြီးချုပ်နှုတ်ထွက်သွားအောင်ဖိအားပေးတဲ့အနေနဲ့ဩဂုတ်လ5ရက်နေ့မှာမြို့တော်ဒါကာကိုဝိုင်းဝန်းချီတက်ကြဖို့ကျောင်းသူကျောင်းသားတွေကတိုက်တွန်းခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမတိမငြိမ်အခြေအနေတွေကြောင့်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကလည်းကက်ဘိနက်ဝန်ကြီးတွေနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးတရက်ကိုဩဂုတ်လ5ရက်နေ့မှာပဲခေါ်ယူကျင်းပခဲ့ပါတယ်။တနင်္လာနေ့ကကစားကြတဲ့အိုလံပစ်အမျိုးသားဘောလုံးပြိုင်ပွဲမှာစပိန်အသင်းကမော်ရိုကိုအသင်းကိုငကိုတကိုးနဲ့အနိုင်ရပြီးတော့ဖိုင်နယ်ကိုတက်သွားပါတယ်။အခြားဆီမီဖိုင်နယ်မှာတော့ပြင်သစ်ကအီဂျစ်ကို3ဂိုးတကိုးနဲ့အနိုင်ရရှိသွားတဲ့အတွက်စပိန်နဲ့ပြင်သစ်တို့ကဩဂုတ်လ9ရက်နေ့မှာရွှေတိစိတ်ဘိုလူကြရမှာပါ။ဗောလီဘောပြိုင်ပွဲမှာတော့အမေရိကန်အသင်းကဘရာဇီးလ်အသင်းကို3ပွဲ2ပွဲ၊ပြင်သစ်ကဂျာမနီကို3ပွဲ2ပွဲအီတလီကဂျပန်ကို3ပွဲ2ပွဲပိုလန်ကစလိုဗီးနီးယားကို3ပွဲ2ပွဲနဲ့အနိုင်ရရှိသွားပြီးတော့ဆီမီဖိုင်နယ်ကိုတက်သွားကြပါတယ်။အမျိုးသားဆီမီဖိုင်နယ်မှာပိုလန်နဲ့အမေရိကန်ပြင်သစ်နဲ့အီတလီတို့ကဩဂုတ်လ9ရက်နေ့မှာကစားကြမှာပါ။အိုလံပစ်အားကစားပြိုင်ပွဲပွဲစဉ်တွေမှာတော့အမေရိကန်ပြည်ထောင်စုကရွှေ19၊ငွေ29၊ကျေး28၊စုစုပေါင်းစုတစိတ်86ခုနဲ့ထိပ်ဆုံးမှရှိနေပါတယ်။တရုတ်နိုင်ငံကတော့ရွှေ27၊ငွေ19၊ကျေး14၊စုစုပေါင်းစုတစိတ်52စုနဲ့ဒုတိယလိုက်နေပါတယ်။ပြင်သစ်ဗြိတိန်ဩစတြေးလျတောင်ကိုရီးယားဂျပန်တို့ကသူတို့နောက်မှာအတီးတီစုတစိတ်အများဆုံးနဲ့အိုလံပစ်မှာဦးဆောင်နေကြပါတယ
်။နောက်ဆုံးသတင်းတွေကိုနန်းလောင်ချင်ညာပေးရပါ။အခုမြန်မာဆိုင်ရာသတင်းဆောင်ပါတွေကိုတစ်ချက်ပါတော့မယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူသုံးများတဲ့ဖုန်းနဲ့အင်တာနက်သုံးစွဲဓာတ်တွေကိုကန့်တပ်ဖြတ်တောက်စင်ဆာလုပ်ထောင်လန်းဓာတွေပို့လောက်လာတယ်လို့ပြည်တွင်းမှာသုံးဆွဲသူတွေကပြောကြပါတယ်။အွန်လိုင်းပေါ်ကနေစစ်တပ်ကိုစန့်ကျင်ဝေဖန်မှုနဲ့ဖမ်းဆီးခံမှုကလည်း2024မေလကနေ3လအတွင်းအယောက်80နီးပါးရှိခဲ့တယ်လို့စစ်တမ်းတွေကဖော်ပြထားကြပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။
အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်တချို့မှာအင်တာနက်လိုင်းတွေကိုလုံးဝပိတ်ထားတာရှိသလိုအင်တာနက်မြန်နှုန်ရှော့ချတာတွေလည်းရှိခဲ့ပါတယ်။ လူသုံးရတဲ့ဖုန်းနဲ့အင်တာနက်သုံးစွဲမှုတွေကိုကန့်သက်တာဖြတ်တောက်တာအွန်လိုင်းစင်စာလုပ်တာတွေဟာပိုလုလာသလိုအခုရက်ပိုင်းအွန်လိုင်းကိုကန့်သက်ထင်းချုပ်တာတွေကိုလုလာတာမို့လူမှုကွန်ရက်မီဒီယာအပါအဝင်သတင်းဝက်ဘ်ဆိုက်တွေကိုသုံးစွဲဖတ်ရှု권ပိုခက်ခဲလာတယ်လို့ပြည်တွင်း Fiber Internet လုပ်ငန်းတစ်ခုမှလုတ်ကင်နေသူတူကပြောပါတယ်
ကျွန်တော်ပြောပြမယ်မဟုတ်ပါလေ Facebook Messenger သတင်း website သတင်း website ကိုခေါ်တာပေါ့ BBC BBC လို့တခု writer ဟိုဟာအဲ့ဒါလေးကျွန်တော်တခုပြောမယ်မဟုတ်ကျွန်တော်တို့ဒီတချို့ website အဲ့မနေ့နေရဖြစ်တာဟုတ်တယ်မလားမဟုတ်တယ်မအဲ့ဒါကြဘယ်လိုလဲဆိုတော့ကျွန်တော်ပြောပြမယ်မဟုတ်ကျွန်တော်တို့ဒီအဲ့မနေ့လောက်ပါဗျာဒီမနေ့လောက်ကျွန်တော်တို့ဒီကအဲ့ cloud flare server ကို base လုပ်ထားတဲ့ software ကြီး website ကြီးတော်တော်များများကျွန်တော်တို့ဒီမြန်မာ government ဘက်ကနေဘဲလိုက်တယ်များဒီကမှအော်ကုန်းမမြတော့ဘူးအဲ့ဒါဒီအမတော့မယ်ဆိုရင် VPN ကြော်ပြီးတော့မှရမယ်မှာပြည်ဖြစ်သွားတာဟုတ်ဒီ site တော့လို့မရအောင်နောက်ပြီးတော့ Facebook Messenger တော့လို့မရအောင်ဆိုတာဒါကြောင့် VPN issue ဖြစ်နေတယ်ကြာမှာဟုတ်နောက်ပြီးမှမယုံဘူးမှာ YouTube တခုခု TikTok ပဲဖြစ်ဖြစ်တခုအမသွားတုံးကြည့်တယ်မှာအဲ့ဒါဆိုရင်ခင်ကြည့်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာ Facebook လူမှုကွန်ရက်အပါအဝင် Internet သုံးစွဲမှုတွေကိုအာဏာပိုင်တွေကန့်သက်ထိန်းချုပ်ခဲ့ပါတယ်ပြည်ရင်သုံးဆွဲသူတွေဟာဒီလိုကန့်သက်ထိန်းချုပ်ထားတာကိုကြော်လွှားဖို့ VPN ကိုတဆင့်ခံသုံးဆွဲနေခဲ့ရတာပါဒီနောက်ပိုင်းဒါကိုပါစစ်ကောင်စီကကန့်သက်ပိတ်ပင်မှုတွေလှုပ်ဆောင်လာခဲ့ပါတယ်စစ်တပ်အနာသိမ်းပြီးချိန်ကနေ2024ဇူလိုင်လအတွင်းထိမြန်မာနိုင်ငံတွင်းမြို့နယ်ပေါင်း90ကျော်မှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားနေတဲ့အသံအဖွဲ့ကမကြာသေးခင်ကထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီအထက်မှာရခိုင်တပ်တော် AA နဲ့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်းမြို့နယ်အလုံးနီးပါးပါဝင်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့စကိုင်းတိုင်းလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ချင်းကချင်းလာရှိုးတို့တွေလည်းပါဝင်ပါတယ်။ဒီနေရာတွေမှာအင်တာနက်အပြင်ဆက်သွယ်ရေးဖုန်းလိုင်းတွေပါဖြတ်တောက်ခံထားရပါတယ်။ဒီလိုအင်တာနက်တွေဖုန်းလိုင်းတွေဖြတ်တောက်ထားတာကအစိုးရဆုံးဖြတ်တောက်မှုဖြစ်တယ်လို့ဖြတ်တောက်မှုနောက်ဆက်တွဲစုစုတွေကိုပြည်သူတွေအစိုးရဆုံးခန်းစားနေရတယ်လို့မြန်မာအင်တာနက် project မှဥဟန်က VOA ကိုပြောပါတယ်
။ဟောအခုလိုမျိုးဒီတိုက်ပွဲပြင်းထန်တဲ့အခြေအနေမျိုးတို့ပေါ့နော်။နောက်ဒီနိုင်ငံရေးရအပြောင်းလဲရှိတဲ့အခြေအနေမှာတို့ကအင်တာနက်ကိုဟိုထိန်းချုပ်တာကန့်သက်တဲ့ဟာကတောက်လျှောက်ကိုတော့လုံနေတာပေါ့နော်။နိုင်ငံလုံးအတိုင်းအတာနဲ့ကြည့်လို့ရှိရင်လူနေစဉ်ရက်ဆက်အဒီရှင်းနေတာဖြစ်နေတယ်တို့ကျွန်တော်တို့ဟိုပြောနိုင်တယ်ပေါ့နော်။ဒီ Facebook ပေါ်မှာတုံးလို့ပေါ့နော်။ Facebook ပေါ်မှာဟိုဒီတွေ့လွတ်လပ်စွာထုတ်ပေါ်ပြောဆိုကိုကျင့်တုံးလို့တုံးလို့လူတွေကိုလည်းကျွန်တော်ဖန်ဆီးတဲ့ကိစ္စမျိုးတွေပေါ့နော်။ဖန်တဲ့ကိစ္စမျိုးတွေနောက်တစ်ခါဒီတောက်ဆင်းလို့တဲ့ကိစ္စမျိုးတွေအလုံးကကျွန်တော်ဒီတောက်လျှောက်ကျွန်တော်တို့ကရှိနေတယ်။၃လအတွင်းအခြေအနေမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကလူ80နီးပါးလောက်ကဒီဟိုဒီ social media ပေါ်မှာပြောတဲ့အတွက်ပေါ့နော်။ဒါထုတ်ဒီ training ခံရတယ်ဆိုတဲ့ဟာပေါ့နော်။ဒါကကျွန်တော်ဒီ May ဇွန်ဇူလိုင်ဒီ၃လအတွင်းမှာပေါ့နော်။ဆိုတော့အဲ့ဒီအခြေအတွက်ရှိနေတယ်ပေါ့နော်။ဒီအခြေအတွက်ကကျွန်တော်အနေနဲ့တော့ကြားသွားတာမရှိဘူး။
တိုက်ပွဲဖြစ်သွားတဲ့နေရာတွေမှာအင်တာနက်ကိုအကြီးကဖြတ်တောက်လို့ရှိပြီးသတင်းအချက်အလက်စီးဆင်းမှုတွေကိုဖုံးကွယ်ချင်တာကြောင့်စစ်ကောင်စီအနေနဲ့ရည်ရွယ်ချက်ရှိရှိဖိနှိပ်မှုတွေလုပ်တာသာဖြစ်တယ်လို့သူကပြောပါတယ်။အွန်လိုင်းပေါ်ကနေစစ်တပ်ကိုဆက်ကျင်ဝေဖန်မှုနဲ့ဖမ်းဆီးခံရမှုကလည်း2024မေလကနေ3လအတွင်းအယောက်80နီးပါးရှိခဲ့တယ်လို့မြန်မာအင်တာနက် project မှဥဟန်ကပြောပါတယ်။
နေစဉ်အတက်ရွယ်မရွေးလူတန်းစားမရွေးရနေစဉ်ဘဝလှုပ်ရှားမှုတွေအကုန်လုံးပေါ်မှာကျွန်တော်အဲ့ရထိခိုက်ပြီးတော့အဲ့ဒါဘာလို့ဝါဖြစ်လာလဲဆိုရင်တော့လူခုကြီးတိတ်ရလုံးပေါ်မှာကျွန်တော်လာထိခိုက်တယ်ဘောတော့အတူရှင်တန်ကိစ္စကြီးမှလည်းဒါအကျုံးဝင်နေပညာရေးမှလည်းအကျုံးဝင်နေဒီစီးပွားရေးမှလည်းအကျုံးဝင်အရာအားလုံးမှာကျွန်တော်ဒီဟာကြောက်အကျုံးဝင်နေဟာဟိုလာပြီးတော့ထိခိုက်မှုတွေကျွန်တော်ဖြစ်နေတာအနည်းချုပ်ပြောလို့ရှိရင်တော့ကျွန်တော်တို့ဟာဒီတစ်ခုကိုပိတ်ပင်လိုက်တာဖြစ်တဲ့အတွက်ကျွန်တော်တို့မူလအခြေခံရပိုင်ခွင့်ဖြစ်ထားတယ်လူအခြေခံရပိုင်ခွင့်လူခွင့်အချက်အကုန်လုံးကိုသွားပြီးတော့ထိခိုက်နေတာမျိုးလေကျွန်တော်အကုန်လုံးဖြစ်ရတယ်ပေါ့ကျွန်တော်တို့အတွက်ဒီအခြေအနေကအဆိုးဝါးဆုံးအခြေအနေတစ်ခုကိုဟိုဖျက်တမ်းပြီးတော့အဆိုးဝါးဆုံးအခြေအနေတစ်ခုကိုကျွန်တော်တို့ဟိုကြုံတွေ့နေရတာပဲလို့ကျွန်တော်မှတ်ချက်ပေးချင်ပါတယ
်လူလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့မှာသတင်းမီဒီယာတွေကိုဖိနှိပ်မှုလည်းပါဝင်တယ်လို့သူကပြောပါတယ်စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေကိုဖိနှိပ်မှုသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပြီးလက်ရှိမှာသတင်းမီဒီယာသမားအယောက်90ထက်မနည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ် American ချင်းဆိုင် Freedom House အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလ၄ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာကမ္ဘာနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာအင်တာနက်လွတ်လပ်ခွင့်ဖိနှိပ်ချိုးဖောက်မှုအဆိုးဆုံးခံနေရပြီးတရုတ်ပြည်ရင်ဒုတိယအဆိုးဆုံးနိုင်ငံဖြစ်တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဟာဆက်နက်နဲ့ဆက်တိုက်ကျဆင်းနေတဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ကြီးကဖော်ပြထားပါတယ် Freedom House ရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်၅မှတ်ထိုးကျသွားပြီးပြီးခဲ့တဲ့နှစ်နှစ်အတွင်း၁၉မှတ်ကျဆင်းသွားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website 1200ကျော်ပိတ်ပင်ခံရသလိုလူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလုပ်ဆောင်ခဲ့တဲ့အကြောင်းအစိုးရခန်းစားကရေးသားထားပါတယ
်။ဆက်လက်ပြီးထိုင်းဘန်ဒွေကြောင့်တင်ပြကြပါမယ်။စစ်ကောင်စီအတွက်လက်နက်ဝယ်ယူရမှာထိုင်းဘန်ဒွေပါဝင်ခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွေရေးထုကိုယ်စားလှယ် Mr. Tom Andrew စီရင်ခါစားထွက်ပေါ်လာပြီးတဲ့နောက်ထိုင်းဘန်ဒွေကပို့ပြီးစစ်ဆင်လာပါတယ်။ဒီအတွက်ဝေးဝင်းထွက်များတဲ့ဘဏ်အကောင့်တွေကိုစစ်ဆေးပြီးဆက်ပြီးအသုံးပြုခွင့်မပေးဘဲပိတ်ပင်တာတွေလည်းရှိလာပါတယ်။ဒီသတင်းကို VOE သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
။စစ်ကောင်စီအတွက်လက်နက်ဝယ်ယူရမှာထိုင်းဘဏ်တွေပါဝင်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Mr. Tom Andrew ရဲ့အစီရင်ခံစာခတ်ပေါ်လာပြီးမှထိုင်းဘဏ်တွေကိုကူညီမဲ့အလုပ်အဖွဲ့အစည်းအဝေးကိုထိုင်းအစိုးရကလှုပ်ဆောင်လာပါတယ်။အခုဆိုရင်ထိုင်းဘဏ်တွေကငွေအဝင်ထွက်များတဲ့ဘဏ်အကောင့်တွေကိုစီစစ်တာပိတ်ပင်တာငွေတွေကဘယ်ကနေဝင်လာသလဲဆိုတဲ့အထောက်အထားတွေတောင်းတာတွေကိုပါလှုပ်ဆောင်လာပါတယ်။မကြာသေးခင်တုန်းကတော့ဘဏ်အကောင့်ထဲငွေဝင်ငွေထွက်များလို့ထိုင်းဘဏ်တွေကခေါ်ယူသတိပေးခံရမှုတွေလည်းရှိနေပါတယ်။လဆင်သိန်းကနန်းနဲ့ငွေအဝင်ထွက်ရှိနေတဲ့အတွက်ငွေအဝင်လည်းပိတ်ပင်ခံရတယ်လို့နောက်ထပ်ဘဏ်အကောင့်တွေလည်းထပ်ဖွင့်လို့မရတဲ့အခြေအနေတောင်ဖြစ်ပေါ်ခဲ့ရတယ်ဆိုပြီးထိုင်းတောင်ပေါ်သားလက်မှတ်ကင်ဆောင်ထားတဲ့မြန်မာနိုင်ငံသားတဦးကလည်းအခုလိုပြောပါတယ
်အဲ့လိုမျိုးငွေဝေဖက်ဖြစ်တဲ့ပုံမှာတော့သူကပြောလိုက်တာတော့တခုကတော့သူပြောတာဒါမဆန့်ရှင်းတဲ့ငွေတွေပါတယ်အဲ့လိုမျိုးသူတို့တာတရားဖြစ်တာပေါ့နော်အဲ့လိုမျိုးတော့ရှိတယ်အဲ့ဒီတစ်ချက်တော့သူတို့ပြောတယ်ဒါပေမဲ့ကျွန်တော်ကတော့သူတို့ပြောတယ်ကျွန်တော်ကအဲ့လိုမျိုးမဆန့်ရှင်းတဲ့ငွေလို့ကျွန်တော်ပြောတာတော့ကျွန်တော်လက်ခံလို့မရဘူးလို့အဲ့ဒီကုန်တန်းလေးကျွန်တော်ပြောတာဘာဖြစ်လဲဆိုတော့ကျွန်တော်တို့ကဒီနိုင်ငံသားတို့ဘာလို့အဲ့လိုမျိုးလွဲတဲ့ငွေတွေပါတယ်အဲ့လိုမျိုးကျွန်တော်တို့လက်ခံပြီးတာပဲရှိတယ်ဒီသူတို့ကလက်မှတ်မရှိဘူးသူတို့ထောက်လို့မရဘူးနောက်တချို့တို့သွားလာမတက်လုံးမတက်လို့ရှိတယ်အဲ့ဒါကျွန်တော်တို့သူတို့အသိမဆွေပေးတာလည်းရှိတာပေါ့နော်အဲ့ဒါအဲ့ဒီပုံမှာကျွန်တော်တို့လုတ်လုတ်ပြလိုက်တာလို့အဲ့ဒါသူပြောတာအဲ့ဒီလိုမျိုးပြီးလို့မရဘူးအဲ့လိုမျိုးအဲ့ဒါဟိုစီမီစီကန်နဲ့မဟုတ်ဘူးနော်မကန့်ညီဘူးအဲ့ဒါပေါ့မွေဘူးအဲ့ဒါအဲ့လိုမျိုးလုပ်ပြီးလို့မရဘူးပေါ့
လက်တလုံးမှာတော့သူ့ရဲ့ဘဏ်ကလစဉ်သိန်းကနန်းနဲ့ငွေဝင်ငွေထွက်ရှိနေတဲ့အတွက်နောက်ထပ်အဝင်တွေကိုပိတ်လိုက်ပြီးလက်ရှိရှိနေပြီးသားငွေတွေကိုလည်းပြောင်းတာထုတ်တာတွေပဲလုံဆောင်လို့ရတယ်လို့လည်းဆိုပါတယ်ဘဏ်အကောင့်ကိုငွေဝင်လုံးလို့မရတဲ့အကြောင်းကိုလည်းဘဏ်ကပြောခဲ့တယ်လို့ဆိုပါတယ
်ကြည့်အဝင်တော့သူပိတ်လိုက်ပြီးတော့အဆက်တော့သူပြေးထွက်တယ်အဲ့လိုနောက်အကောင့်အသေးထပ်ပြုတ်လို့ရမလားအဲ့လိုမျိုးလည်းမေးကြည့်တော့သူပြောတော့မရတော့ဘူးနော်ဒီခေတ်ပဲဟိုလေပန်းမှာအကောက်ပြခွင့်လုံးပဲချေရမလဲမရလို့ဆိုတော့တော့မရတော့လို့သူပြောတယ
်မြမစစ်ကောင်စီလက်ထက်လက်နက်တွေရောင်းချတဲ့ကိစ္စမှာထိုင်းဘဏ်တွေပါဝင်ပတ်သက်မှုရှိတယ်ဆိုတော့ဆွဆွဲချက်ကိုစုံစမ်းစစ်ဆေးဖို့ထိုင်းလွတ်တော်အမျိုးသားလူညုံရေးကော်မတီကလည်းဂရီကဝတ်ပြုထားတာတွေရှိပါတယ်ဒီကိစ္စတွေစုံစမ်းစစ်ဆေးရင်းနဲ့တာမန်အရက်သားတွေရဲ့ဘဏ်အကောင့်တွေကိုပါစီစစ်မှုတွေစတင်လှုပ်လာတာဖြစ်ပြီးတချို့ဘဏ်တွေကတော့ငွေဝင်ငွေထွက်များတဲ့သူတွေကိုခေါ်ယူပြီးစီးပွားရေးလုပ်ငန်းတွေရှိမရှိဝင်လာတဲ့ငွေတွေကဘယ်ကဝင်လာသလဲဆိုတာတွေဘယ်ကိုလွှဲပြောင်းပေးသလဲဆိုတာတွေကိုလည်းအထောက်အထားတွေပြဖို့အတွက်လှုပ်ဆောင်ခိုင်းခဲ့တယ်လို့လည်းစစ်ဆေးခံရတဲ့မြန်မာပြည်သားတွေကဆိုပါတယ်လက်နက်ရောင်းဝယ်ရာမှာစစ်ကောင်စီအုံပြုတဲ့သူရဲ့ဘဏ်တွေကိုစင်ကာပူကအရေးယူလိုက်ပြီးတဲ့နောက်ထိုင်းဘဏ်တွေကိုစစ်ကောင်စီကအုံပြုလာခဲ့တာဒေါ်လာတန်း120ထိရှိခဲ့တယ်ဆိုပြီးမစ္စတာအန်ဒရူးရဲ့အစီရင်ခံစာကဆိုပါတယ်အလုပ်အဖွဲ့ဟာစင်ကာပူလုတ်သွားတဲ့အချိန်လက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်နေတဲ့ဘဏ်တွေပေါ်အရေးယူနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမစ္စတာအန်ဒရူးကတော့ဇူလိုင်လကုန်ပိုင်းကပြောဆိုခဲ့ပါတယ်ရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။ အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်ယူကရိန်းကိုမတော်မြင် American နဲ့စကြင်ပါတယ် American ရွေးကောက်ပွဲကာလအတွင်းမျောလင့်မထားတဲ့အပြောင်းလဲတွေအများကြီးရှိလာခဲ့ပါတယ်ဒီလိုအပြောင်းလဲများလာတဲ့ရွေးကောက်ပွဲကာလအတွင်း Social Media ကိုအသုံးပြုပြီးကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းအတွက်ဗီဒီယိုတွေလည်းအပြိုင်ဆိုင်တင်လိုက်ကြပါလေဒီနှစ်ထွင်းရဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါဗျာ
အမေရိကန်သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့မျှလူမှုကွန်ရက်တွေမှာရွေးကောက်ပွဲနဲ့ပတ်သက်လို့အကြောင်းအရာပေါင်းစုံကိုကြဲကြဲလောင်လောင်ပြောဆိုဆွေးနွေးလာကြပါတယ်ဒီလိုပြောဆိုရမှာကိုကိုနတ်ကတ်လေဒီစ်နဲ့အစိုးရ Charlie XCX နာမည်စကားလုံးတွေဟာရေးပန်းစားလာပါတယ်
We're effectively run in this country.
CBS ရကောင်းတဲ့ဘဝမှာမွေးလျော်နေပြီး Tyler Scott Lady လို့ခေါ်တဲ့လူမပီတာတဲ့လူတွေက Democrat တွေ Corporate လုပ်ငန်းရှင်တထေးကြီးတွေကနေတဆင့်ဒီတိုင်းပြည်ကိုအုပ်ချုပ်နေကြပါတယ်။အားလုံးကိုသူတို့လိုပဲစိတ်ပြတ်စရာကောင်းတဲ့ဘဝမှာနေရအောင်လုပ်နေပါတယ်
။ Republican ဒုသမရာလောင်း JD Vance က Democrat ချုပ်ကိုအခုလိုနှိမ်ချပြောဆိုတာကြောင့် Internet မှာတော့ကြောင်ပုံတွေနဲ့လောင်ကြောင်ပြောဆိုနေကြတဲ့ Video တွေပြန့်နေပါတယ်။နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton နဲ့ Hollywood ရုပ်ရှင်မင်းသမီး Jennifer Aniston တို့က Vance ကိုပြင်ဝေဖန်ပြီးတော့သားသမီးမယူပဲမိသားစုတံပိုးကို Democrat တွေကဆန့်ကျင်တယ်လို့ပြောဆိုရဟလွဲမှနေကြောင်းထောက်ပြပါရယ် JD Vance ဆယ်ကျော်သက်ငယ်စဉ်ကတည်းကဘဝကိုအတော်လေးရုန်းကန်လာခဲ့ရသူပါ Kamala Harris ကသူမိခင်ကပြောပြထားတဲ့စကားပုံတစ်ခုကိုအခုလိုပြန်ပြောင်းပြောပြပါရယ
် You think you just fell out of a coconut tree?
လူတယောက်ရဲ့ဘဝဟာ fell out of coconut tree အလိုလျောက်ဖြစ်တည်လာတာမဟုတ်ပါဘူးသူနေထိုင်ဖြတ်တန်းကျင်လျာဝင်းကျင်ဒီမတိုင်ခင်မျိုးဆက်အတိုင်းဝိုင်းရဲ့အမှုအကျင့်တွေကိုဆက်ခံလာတာပ
ါ Republican တွေကလည်း Harris ရဲ့ကိုကပြောဆိုချက်နဲ့ပတ်သက်လို့လောင်ပြောင်းပါတယ် Harris ကိုထောက်ခံသူတွေကတော့သူ့ဘက်ကနေထောက်ခံကြောင်း Social Media မှာတင်ပါတယ်အထူးသဖြင့်ရွေးကောက်ပွဲမှာ Harris ဝင်ပြိုင်တော့မယ်ဆိုတဲ့နောက်ပိုင်း Pop the Chin ဆိုတော့ Charlie XCX က Kamala is Bread ဆိုတဲ့သူ့ရဲ့နောက်ဆုံးသချင်း series နာမည်ကိုရေးတင်ပါတယ်ထူးခြားထက်မြက်တဲ့မျိုးသမီးလိုလဲအတိတ်ပဲကြောက်ယူလို့ရပါတယ် Harris Message ရုံရဲ့အဖွဲ့ကလည်း Harris ရဲ့ X လူမှုကွန်ရက်မှာတချင်း series အယောင်ဖြစ်တဲ့အစိမ်းနှူးယောင်ပြောင်းပြီးတော့တင်ထားပါတယ် Harris ရဲ့စကားပုံ Coconut Tree နဲ့ Charlie ရဲ့တချင်းတို့ရောဆက်ပြီးတော့လဲ Social Media မှာတခြားသူတွေကသူတို့ကြိုက်တဲ့ပုံစံနဲ့ပြန်တင်နေကြပါတယ်ရွေးကောက်ပွဲကာလမှာလူမှုကွန်ရက် Media တွေရဲ့အခန်းကဏ္ဍကလည်းအင်မတန်အရေးပါတာကိုအခုလိုတွေ့နေရတာပါခင်ဗျာ
အခုတော့ယူကရိန်းကိုကြည့်ကြအောင်ပါရုရှားကျူတော်စစ်မတိုင်ခင်တုန်းကယူကရိန်းနိုင်ငံမှာကိုယ်ဝန်အငှားဆောင်ခိုင်းမှုနိုင်ငံတကာကဖောက်သည်တွေအများကြီးလာခဲ့ကြပါတယ်တင်းတင်းနဲ့စေလုံးရောတရားဥပဒေတွေပါရှိတာကြောင့်ယူကရိန်းအမျိုးသမီးတွေအငှားကိုယ်ဝန်လွှဲပြီးမွေးပေးခဲ့တဲ့ကလေးကတနစ်ကိုထောင်ထဲချီရှိနေခဲ့တာပါလက်ရှိမှာစစ်ပွဲဖြစ်နေပြီးမြဲလဲနိုင်ငံခြားဖောက်သည်တွေကယူကရိန်းကိုလာနေဆဲဖြစ်ပါတယ် VOA သတင်းတော်မာရီယာပရုစ်ပေးပို့တဲ့သတင်းလွှာကိုမအီတန်စင်တင်ဆက်ထားပါတယ်
ယူကရိန်းကိုရုရှားကျူးကျော်စစ်ထိုးတဲ့အချိန်မှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်က Candice Guerin Galera နဲ့ Giovanni Galera တို့ဇနီးမောင်နဲ့အတူကလေးကိုယူကရိန်းအမျိုးသမီးကအငှားကိုဝင်လွှဲပေးထားတာဖြစ်ပါလိမ
့် It was very shocking at the same time because you wouldn't think it was like surreal you were just like well
အရန်အန်တော့တော်ပြီးလူတွေကြောက်အောင်ရုရှားတွေကတမင်ပြောတာလားဆိုပြီးမယုံနိုင်ဖြစ်ခဲ့ပါတယ်
2022မေလမှာသူတို့ရဲ့သားလေးဘေကီကင်းနဲ့မွေးလာခဲ့ပြီးတော့သူ့ကိုတွားခေါ်ဖို့မိဘတွေကဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံစီကိုလာခဲ့ကြပါတယ
် Motions really really truly poor
လူကြောင့်တဲ့နေရာကိုရောက်ပြီးကျွန်တော်ကလေးနဲ့ပထမဆုံးနေရာတွေညမှာစိတ်ခံစားချက်တွေအရင်ပြင်းထန်ခဲ့ပါတယ်ကျွန်တော်ကလေးကအခက်ခဲမျိုးစုံကြားကနေမွေးဖွားလာရတဲ့အတွက်ကြောင့်ပါ
ကလေးမရကြတဲ့ဇနီးမောင်နှံတွေအတွက်အငှားကိုဝင်တဲ့ရှာဖို့ယူကရိန်းနိုင်ငံကိုသွားကြတာများပါလေ2013ခုနှစ်တုန်းကချမှတ်ခဲ့တဲ့ယူကရိန်းဥပဒေအသစ်အရ ကိုယ်တိုင်ကလေးမရတဲ့ဒီအဝင်လက်ထပ်ထားတဲ့အမျိုးသားအမျိုးသမီးဇနီးမောင်နဲ့ယူကရိန်းနိုင်ငံသားဖြစ်စီနိုင်ငံခြားသားဖြစ်စီသူတို့ကယူကရိန်းနိုင်ငံမှာအငှားကိုဝင်ဆောင်ရှာခွင့်ပေးထားပါလိမ့်။ဒီလိုရိုးရှင်းတဲ့ဥပဒေကြောင့်ယူကရိန်းနိုင်ငံမှာအငှားကိုဝင်တွေလာရှာတဲ့သူလည်းများကြပါလိမ့်။
Before that all happened, we did know that Ukraine.
ငါကဝင်ဆောင်မှုအတွက် Ukraine ကအကောင်ဆုံးပဲဆိုတာကိုစစ်ပွဲမတိုင်ခင်ကတည်းကသိထားတာပါ။အ
ငါကဝင်တဲ့တယောက်ဖြစ်ချင်နေဆိုရင်တော့အသက်25နှစ်ကနေ35နှစ်အရွယ်ကြားကျန်းမာတဲ့ကလေးတယောက်မွေးဖူးတဲ့အမျိုးသမီးတယောက်ဖြစ်ရပါမယ်။အငါကဝင်တဲ့နဲ့ဘိုက်ထက်ကကလေးနဲ့ကမျိုးရိုးဗီဇာဆက်နွယ်မှုမရှိရပါဘူး။တရေသားရဲ့ဗီဇပစ္စည်းကမိဘနှစ်ယောက်ထဲကအနည်းဆုံးတစ်ယောက်နဲ့တူရမှာဖြစ်ပြီးတရေသားစတီကလေးကအငှားကိုဝင်သေးတဲ့မဆိုင်တော့ဘဲနဲ့မိဘတွေရဲ့တရေဝင်ကလေးဖြစ်သတ်မှတ်ထားပါလေ။လက်ရှိမှာစစ်ပွဲတွေဖြစ်နေပေမဲ့ယူကရိန်းနိုင်ငံမှာအငှားကိုဝင်သေးလာရှာတဲ့နိုင်ငံသားတွေကတော့များနေစေဖြစ်တဲ့အကြောင်းအဒေါနစ်ယူကရိန်းတရေအောင်စည်းကမ်းရဲ့မြောက်အမေရိကတိုက်ဆိုင်ရာအကြီးအကဲမာရီယာဖိစ်ကပြောပါလေ။
I'm not including the egg donation programs and others that
တောင်းလှူရမှုအစီအစဉ်နဲ့အငှားကိုဝင်ဆောင်မှုနဲ့ဆက်ဆက်တဲ့တခြားကလေးတွေကိုထဲမတွက်ထားအောင်ဆိုရင်2023မှာကလေး108ယောက်အငှားကိုဝင်နဲ့မွေးခဲ့ပါတယ်။အခုလည်းအငှားကိုဝင်ဆောင်တာတွေအများကြီးဖြစ်နေပါသေးတယ်
။အငှားကိုဝင်တဲ့ရောကလေးတွေကိုပါကာကွယ်ဖို့အတွက်တင်းကျပ်တဲ့စည်းမျဉ်းစည်းကမ်းတွေချထားတာကြောင့်တစ်ခါအငှားကိုဝင်ဆောင်မှုတဲ့သူတွေကနောက်တစ်ခါထက်လို့ကြသေးတယ်ဆိုပြီးသူကပြောပါလိမ့်။ကယ်လီဖိုးနီးယားပြည်နယ်ကဇနီးမောင်နှံရဲ့ပထမကလေးကိုလွယ်ခဲ့တဲ့အငှားကိုဝင်တဲ့ကနောက်ကလေးတယောက်ကိုလည်းထပ်ပြီးတော့အငှားကိုဝင်ဆောင်ပေးခဲ့ပါလေ
So we did it and
ကျွန်တော်တို့ထပ်လုပ်ဖြစ်ပြီးဒုတိယတစ်ခါလဲအရန်အစဉ်ပြေးခဲ့ပါတယ
်ဒီနေ့ပရိုမျိုးမှာနေတဲ့အမည်မဖော်လိုသူအသက်26နှစ်အရွယ်အမျိုးသမီးကအငှားကိုဝင်တစ်ခါဆောင်ခဲ့ပူပါလေရုရှားကျူးကျော်စစ်စပြီးတော့၈လလောက်အကြာ2022နောက်ပိုင်းမှာအမေရိကန်မိဘတွေအတွက်အငှားကိုဝင်ဆောင်ပေးခဲ့ခြင်းတုန်းကပထမကိုဝင်ထက်စားရင်ပိုပြီးတော့ခက်ခဲခဲ့တယ်လို့သူကပြောပါလေ
။ပတ်ကွဲမှုတွေကြောင့်တစ်ခါတလေခက်ခဲတာမှန်ပေမဲ့အခြေအနေတွေကိုကျမပြောင်းလဲအောင်လုပ်နိုင်လားလို့မေးပြီးတော့ကိုလုံးနိုင်တာမရှိတဲ့နောက်အတက်နိုင်ဆုံးတည်ငြိမ်အောင်စူးစမ်းနေထိုင်မှုဆိုတဲ့အရေးအကြီးဆုံးဆုံးဖြတ်ချက်တစ်ခုချခဲ့ပါတယ်။
ယူကရိန်းနိုင်ငံမှာအငှားကိုဝင်တဲ့ရှာတဲ့နိုင်ငံသားစုံတွဲဥယျာဉ်ကစစ်ပွဲအစပိုင်းတုန်းကကျသွားခဲ့ပေမဲ့အခုစစ်ပွဲစပြီးနှစ်နှစ်ခွဲလောက်အကြာမှာဒီလုပ်ငန်းကပုံမှန်လိုပြန်ပြီးတော့ဖြစ်သွားပြီဖြစ်တဲ့အကြောင်းတရေအောင်စည်းကမ်းကမာရီယာဖိစ်ကပြောပါလိမ့်ရှင
်ဆက်လက်ပြီးတော့သတင်းအချက်အလက်ကိုစစ်စစ်ကြည့်အောင်ပါ American B-52 ပုံကျဲလေယာဉ်တွေကရုရှားလေပိုင်နက်ကိုဝင်ရောက်ပြန်တမ်းဖို့လုပ်ပြီးမဲ့ရုရှားတိုက်လေယာဉ်တွေကတားဆီးလိုက်နိုင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောကြတဲ့အကြောင်းပြည်ပြည်ပပသတင်းဌာနတွေမှာပါရဲပါတယ်။ဒါမဟုတ်ပါဘူးလို့ဥရောပအခြေစိုက်အမေရိကန်လေတပ်ဌာနချုပ်ကပြောပါတယ်။အသေးစိတ်ကိုအချက်နဲ့အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာအခုလိုတင်ဆက်ထားပါတယ်ခင်ဗျာ။
အထိတ်ဒေသကရုရှားလေပိုင်နက်ထက်ကိုအမေရိကန်ဗျူဟာမြောက်ပုံကျဲလေယာဉ်တွေဝင်လာမှာကိုရုရှားလေတဲ့တိုက်လေယာဉ်တွေတားဆီးခဲ့ရတယ်လို့ရုရှားကာဝေးဝန်ကြီးဌာနကမဟုတ်ဘဲပြောဆိုပါတယ်။ဇူလိုင်လ27ရက်နေ့က Telegram စာမျက်နှာမှာရုရှားနိုင်ငံသားရေးဝန်ကြီးဌာနကအမေရိကန်လေယာဉ်မြန်တွေကိုရုရှားနယ်နိမိတ်ထဲဝင်မလာအောင်ရုရှားတိုက်လေယာဉ်တွေကမောင်းထုတ်ခဲ့ရတယ်လို့ဆိုတဲ့ဖြစ်ပျက်ပုံအစဉ်စဉ်ကိုဇက်ဆုံခင်ပြီးရေးထားတာပါ။ရုရှားကာဝေးဝန်ကြီးဌာနကရုရှားတိုက်လေယာဉ်တွေချဉ်ခတ်သွားတဲ့အခါမှာအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေဟာရုရှားပြည်အောင်စုနဲ့နမိတ်မြင်းကနေကားငယ်ခွေပြန်ခွေသွားပါတယ်လို့ပြောတာပါဒါမဟုတ်ပါဘူးအမေရိကန် B-52 Strato Fortress တာဝေးပြန်ဗျူဟာမြောက်ဘုံးကျဲလေယာဉ်နှစ်စင်းဟာရူမေးနီးယားနိုင်ငံမှာရှိတဲ့ပင်လယ်နဲ့ကမ်းရိုးတန်းလေတဲ့အခြေဆိုင်စခန်းကိုသွားတာဖြစ်ပါတယ်နိုင်ငံတကာရေပြင်ပေါ်ကနေပြန်တန်းခဲ့ပြီးတော့ရုရှားဂျက်လီယာဉ်တွေနဲ့တွေ့ရောလဲမူလ900လမ်းကြောင်းအတိုင်းဆက်လက်ပြန်တန်းပြီးတော့ခီးပန်းနိုင်ကိုတက်မှတ်ချိန်ကရောက်ရှိတယ်လို့ဥရောပရှိအမေရိကန်လေတပ်ဖွဲ့ကဒီနေ့ထဲမှာပဲကြေညာချက်ထုတ်ပြန်ပါတယ်ရုရှားကအဖြစ်အပျက်ကိုတလွဲတွေပြောကြားထားတာတွေကပြည်ရင်းပြည်ပသတင်းတွေလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တာပါရုရှားရဲ့အဓိကရုပ်သံလိုင်းတစ်ကသူရဲ့သတင်းအစီအစဉ်တိုင်းကိုအဲ့ဒီသတင်းထိတ်တန့်တင်ပြီးတော့ကြေညာခဲ့ပါတယ်။သတင်းဖတ်ကြားသူကစာရွက်ကနေဖတ်ပြတော့ကာဝေးဝန်ကြီးဌာနမှအထူးသတင်းအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေလက်ဆက်ကိုဝင်ရောက်လာမှုကနေကာကွယ်တားဆီးလိုက်နိုင်လို့ဖတ်ကြားကြေညာပါတယ်။ Hindustan Times သတင်းဌာနကလည်းပြည်သက်9တန်းရှိတဲ့သူရဲ့ YouTube စာမျက်နှာမှာအမေရိကန်ကရုရှားကိုစစ်ဖြစ်အောင်ရန်စနေလား။ပ ပူတင်ဂျက်လီယင်တွေအမေရိကန်လီယင်တွေပြန်ဆုတ်သွားအောင်လှုံ့ဆော်လို့ရင်းကောင်းစဉ်တက်ခဲ့ပါတယ်။ရုရှားအဖေလူမှုကွန်ရက်ဆာမျက်နှာတွေမှာလည်းအဲ့သတင်းမှားကြီးကိုလွတ်လပ်တဲ့သတင်းတောက်များဆိုပြီးနာမည်ထိုးထားတာအပါအဝင်အတီးပြုတ်သတင်းဖြစ်တယ်လို့ကြေညာပါတယ်။ရုရှားအမေရိကန်အကျိုးစီးပွားရေးနဲ့ဥရောပကမဟာမိတ်တွေကိုအယုံကြည်မဲ့အောင်နဲ့အမေရိကန်ရဲ့နေတို့မဟာမိတ်တွေကြားစေဝန်ကွဲအောင်သတင်းထုတ်ဖြန့်ချီမှုတွေကိုတဆိုင်မမတ်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင
်။အခုတော့အပတ်စဉ်အစီအစဉ်တွေစပြီးနောက်ဆုံးသတင်းဆောက်ပါကိုပြောပြချင်ပါတယ်။ဂျပန်နိုင်ငံရဲ့အချိုကြီးနဲ့အဖျော်ယမကထုတ်ကီရင်ကော်ပိုရေးရှင်းကအင်္ဂန်တထုတ်ပေးနိုင်တဲ့လျှက်စစ်ဇိုးတစ်မျိုးကိုတည်ထွင်လိုက်ပြီးမကြာခင်စတင်ရောင်းချတော့မှာပါ။စာမပါပဲခပ်ပေါ်ပေါ်ချက်ထားတဲ့စားတောက်တွေကိုဒီဇုံးနဲ့စားတောက်တဲ့ခါမှာလူတွေရဲ့ရှာမအငန်တက်ကိုရရှိစေမှာဖြစ်လို့ကျမရဲ့အတွက်အကျိုးရှိစေမယ်လို့တီထွင်သူတွေကဆိုပါတယ် Rider သတင်းဆောင်ပါကိုခြေခံပြီးကိုညာဝင်းအောင်ကပြောပြထားပါတယ
်အငန်တက်ထုတ်ပေးတဲ့ဒီလျှက်စစ်ဇုံးကစားစားသွမှုကိုရှော့ချပေးနိုင်ပြီးကျမရဲ့အတွက်အကျိုးရှိစေမယ်လို့ဇုံးတီထွင်သူတွေကယုံကြည်နေတာပါဂျပန်ကီရင်ကုမ္ပဏီကြီးကအိမ်သုံးပစ္စည်းအဖြစ်တီထွင်လိုက်တဲ့ဒီဇုံးမှာလျှက်စစ်အပျော်စားလွှတ်ထားပြီးဒီဇွန်းနဲ့စားတော့တဲ့အခါအပြိုတဲ့လျှက်စစ်လှိုင်းတွေကနေလူရှာပေါ်မှာဆိုဒီယမ်အငန်တက်မော်လီကျူးတွေစူးစီးပေးပြီးငန်တဲ့အရသာကိုရရှိစေပါလေ။အလေးချိန်60ဂရမ်သာရှိပြီးလီသီယမ်ဓာတ်ခဲသုံးထားတဲ့ဒီဇွန်းကိုအားပြန်သွင်းပြီးသုံးလို့ရပါတယ်။မေဂျီတက္ကသိုလ်ကဘာမော့ခ၊မီယာရှိတာဟိုမင်းနဲ့ကီရင်ကုမ္ပဏီတို့ပူးတွဲတီထွင်ခဲ့တာဖြစ်ပါတယ
်။အိုသဘတဲ့ဘိုင်းဤကစကန
အငန်တက်နေတဲ့ဟင်းလျာတွေစားတော့ချိန်မှာဒီဇွန်းကလျက်စစ်စီးတဲ့နီးနဲ့စားသုံးသူရဲ့ရှာမှာငန်တဲ့အရသာကိုဖြစ်ပေါ်စေပါတယ်။ဒါပေမဲ့တကယ်စားတက်ကိုထုတ်ပေးတာမျိုးတော့မဟုတ်ပါဘူး။ဒီဇွန်းနဲ့ပါဇက်ထဲငုံပြီးစားနေချိန်မှာစားလိုမျိုးအငန်တက်ထွက်ပေါ်နေလို့ပါ
။အငန်တက်စားသုံးမှုလွန်ကဲရင်သွေးတိုးလေပြတ်ခြင်းနဲ့အခြားရောဂါဝေဒနာတွေရရှိနိုင်ပါတယ်။လက်ရှိမှာဂျပန်နိုင်ငံသားတဦးကပြင်းပြအဖြစ်တနေ့ကိုစား10ဂရမ်လောက်စားသုံးနေတာမို့အခုလိုလျှက်စစ်ဇွန်းတီထွင်နိုင်တဲ့ဤပညာကသိအရေးပါတယ်လို့ကီရင်ကုမ္ပဏီကဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတော့လူတဦးအနေနဲ့တစ်နေ့ကိုစား5ဂရမ်သာစားသုံးသင့်တယ်လို့အကြံပြုထားတာပါ။စားတိုးအားကြီးဟာကီရင်ကုမ္ပဏီရဲ့သုတေသနမှုတဦးဖြစ်ပါတယ
်။日本人全体として
ချုံပြောရရင်တော့နေစဉ်စားသောက်မှုပုံစံကိုရုပ်တရက်ပြောင်းလဲပြဖို့ခက်ပေမဲ့ဂျပန်လူမျိုးတွေအငန်နဲ့လျှော့စားဖို့လိုပါတယ်။စားတတ်ကိုရစေမဲ့ဒီဇွန်းကိုကျမတို့တီထွင်နိုင်တဲ့အတွက်လူတွေစားစားသောက်မှုလျှော့ချနိုင်တယ်လို့နှောင်းမှာခပ်ပေါ့ပေါ့ချက်တဲ့အစားစာတွေနဲ့ပို့ပြီးတော့ရင်ပါလာမှာပါ
။စားတတ်ရစေမဲ့လျှက်စစ်ဇွန်းတစ်ချောင်းကို129ဒေါ်လာဝန်းကျင်နဲ့အချောင်း200လောက်ဒီရက်ပိုင်းနဲ့အွန်လိုင်းကတဆင့်ရောင်းချသွားဖို့ကီရင်ကုမ္ပဏီကစီစဉ်ထားပြီးဂျပန်လက်လီဆိုင်တွေကိုတော့ဇွန်လာတဲ့အကန့်အသတ်နဲ့ရောင်းချပေးဖို့ရှိပါတယ်။ဒါပေမဲ့ဒီလိုလျှက်စစ်ဇွန်ဝယ်ယူသုံးဆွဲသူလာမယ့်5နှစ်အတွင်းတကမ္ဘာလုံးမှာလူတစ်သန်းလောက်ရှိလာနိုင်တယ်လို့ကုမ္ပဏီဘက်ကခန့်မှန်းထားပါတယ်။2025ခုနှစ်ထဲရောက်ရင်နိုင်ငံသားစည်းကွက်မှာစတင်ရောင်းချပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝဲအောင်ပ
ါ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ခုတော့အပတ်စဉ်အစီအစဉ်တွေစပါမယ်။စီးပွားရေးအကြောင်းမပြောမီမှာ interview နဲ့စကြင်ပါတယ်။ရှမ်းမြောက်ပဋိပက္ခမှာဝါတပ်ဖွဲ့ကြောင်းဝင်လာတာကသူ့ရဲ့ဩဇာကိုပိုချက်ထွေးဖို့ဖြစ်ပြီးဒါကိုတရုတ်နိုင်ငံကဖွင့်ပြသလိုမြန်မာစစ်ကောင်စီကလည်းကျေးဇူးတရားတဲ့အနေထားမှာရှိက UWSA ဝါတပ်ဖွဲ့ကຫນွေဦးဒေါ်လာရေးကာလအတွင်းအမျက်ထွက်ဆုံးဖြစ်တယ်လို့စစ်ရေးလေ့လာသူအမေရိကပေါ်မောက်ခတူကတုံ့တက်လိုက်ပါတယ်လက်ရှိအခြေအနေနဲ့ပတ်သက်လို့ Washington National War College နဲ့ George Shontek ဆိုပေါ်မောက်ခဇာချရီအဘူဇာကိုကိုငင်းညာအေးကမေးမြန်းထားပါတယ်
UWSA United World State
UWSA WAP တွေးစည်းမြင်တွေတက်မတော်ရဲ့လှုပ်ရှားမှုတွေတွေ့လာရတယ်ဆိုတာပါ။လာရှုမှာသူတို့ရဲ့တက်လှုပ်ရှားမှုတွေရှိခဲ့ပါတယ်။လာရှုကပြည်ပခဖြစ်နေတဲ့ဒေသတွေမှာဆိုရင်အရေးပါတဲ့နေမည်လို့ပြောလို့ရပါတယ်။ဒါကအနာဂတ်မှာဒေသတွေအနာချိန်ခွင့်ရှာဘလို့သက်ရောက်မှာ
How might this influence the overall balance of power in the region?
This is fascinating. You know, the United WAP State Army has largely been neutral since the coup d'etat on February 1st, 2020.
ဟုတ်ပါတယ်ဒါကစိတ်ဝင်စားစရာပါပဲ။ဝါပီသွေးစည်းညီညွတ်ရေးတပ်မတော် UWSA က2022ခုနှစ် February လ1ရက်အာဏာသိမ်းချိန်ကတည်းကအချိန်တော်တော်များများကြာနေခဲ့တာပါ။အာဏာသိမ်းတာကိုရှုံချတာမျိုးမလုပ်သလိုအတိုက်ခံဆိုရဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလည်းထောက်ခံတာမျိုးမလုပ်ပါဘူး။သူတို့ရရှိပြီးအနေထားကိုပဲဆက်ထိန်းထားခြင်းပါတယ
်။the country largely being in civil war they were
ပြင်းစစ်ထဲမှာမပါဘဲသူတို့ဘာသာနေပါတယ်ရှမ်းပြည်တောင်ပိုင်းနဲ့အလဲပိုင်းကတခြားဒေသတွေနဲ့ရှင်အေးချမ်းချမ်းရှိခဲ့ပါတယ်တဖက်မှာလည်းရှေ့တောင်အာရှဒေသတစ်ခုလုံးကိုစိတ်ကြွဆီးတွေတရားမဝင်မှုရေးစီဝါပမာဏစံချိန်တင်ဆက်လက်စီစဉ်ကွင်ပြုထားတယ်လို့ကျွန်တော်ထင်ပါတယ်ဆိုလိုချင်တာကစီးပွားရေးကအရန်ကောင်းပါတယ်ဝါပြည်သူစီညီညွတ်တက်မတော်မှာကိုပိုင်လက်နက်ထုတ်လုပ်နိုင်စွမ်းရှိပါတယ်ဝါကမောင်ခူဈေးကွက်ကနေလက်နက်တွေကိုအမျိုးသားညီညွတ်ရေးဆိုရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုရောင်းချနိုင်ပါတယ်။ဒါကြောင့်ဝါပြည်သူစုညီညွတ်ရေးတပ်မတော်အတွက်ကပြီးခဲ့တဲ့၃နှစ်တာကာလမှာအင်မတန်ကောင်းပါတယ်။သူတို့အတွက်အရန်ကြိုးရှိပါတယ်။ခုသူတို့ဟာသူတို့ရဲ့အထူးအုပ်ချုပ်ရေးဒေသအပြင်ဘက်ကိုစထွက်ပြီးတော့ချက်ထွင်လာတာကိုကျွန်တော်မြင်နေရပါတယ်။ဒီလိုလုံးနိုင်မှုကိုလည်းစစ်ကောင်စီနဲ့တရုတ်နှစ်ဖက်လုံးကမီးစိမ်းပြခဲ့တယ်လို့ကျွန်တော်ထင်ပါတယ်။အခုရှမ်းပြည်မြောက်ပိုင်းကနေမီတော်တော်များများကိုညီနောင်မဟာမိတ်၃ဖွဲ့ကခြေကုပ်ယူလာနိုင်နေပြီးတော့တောင်ပိုင်းကိုလည်းဆက်လက်ပြီးတော့တွန်းလာမှာအပေါ်ဆိုရင်ချက်တွေရှိတယ်ထင်ပါတယ်။ဒါကဒေသအတွင်းမှာလူမျိုးစုတွေကြားတင်းမာမှုတွေဖြစ်လာနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကိုကန် MNDA နဲ့တအန်း TNL တို့ကရှမ်းပြည်မှာလူနည်းစုတွေပါ။ဝါကလည်းရှမ်းကိုကိုစားမပြုနိုင်ပါဘူး။ဒါပေမဲ့သူတို့ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့အနီးကမဟာမိတ်အဖြစ်ရှိနေပါတယ်။ဒါကြောင့်ညီနောင်မဟာမိတ်၃ဖွဲ့ကရှေ့ကိုတိုးထက်တိုးလာနေတာကိုရပ်တန့်နိုင်ဖို့ဝါပီသွေးစည်းညီညွတ်ရေးတပ်မတော်ကမြို့ရီစီပို့ပြီးတော့ဝင်နေရယူလာမှာကိုမြင်လာနေရတယ်လို့ထင်ပါတယ်။ကျွန်တော်ဆိုလိုချင်တာကဝါတပ်ဖွဲ့ကညီတော်မဟာမိတ်၃ဖွဲ့ကိုစန့်ကျင်မဲ့ရန်သူလုံမယ်လို့ပြောချင်တာမဟုတ်ပါဘူး။ဒါပေမဲ့ဝါကအခွင့်အကောင်းယူတတ်သူတွေပါ။သူတို့ရဲ့ဩဇာအာဏာကိုချက်ထွင်ဖို့သူတို့ရဲ့နေမီအပြင်ဘက်ကိုထွက်လာနိုင်ဖို့ကအခုချိန်တွေကအခွင့်ကောင်းပါပဲ။ဒါကိုတရုတ်ကလည်းသဘောတူလိုက်ပုံရပါတယ်။ဒီချိန်တွေကိုစစ်ကောင်စီကလည်းတကယ်ကိုကျေးဇူးတင်နေပုံရပါတယ်။တိုင်းသားတော်လှန်ရေးအဖွဲ့တွေထဲမှာဝါကကိုကျူးအကြီးဆုံးဖြစ်ပါတယ်။ဒီ၃နှစ်တာကာလထဲမှာသူတို့ဟာအတော့ကိုအချိန်နှီးကောင်းအောင်လှုပ်လာနိုင်ပါတယ
်။ They are the most self-interested of all the ethnic resistance organizations. They've just done very well for themselves during this 3-year period.
They released a statement and calling for negotiation and then a dialogue.
Okay, တိတ်မကြာခင်တုန်းကပဲ WhatsApp ဖွဲ့ကပြစ်ခတ်ဖြစ်နေတဲ့အစုဖွဲ့တွေကြားညှိနှိုင်းဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။သူတို့ရဲ့အဓိကရည်ရွယ်ချက်ကဘာလဲကတရုတ်နိုင်ငံလိုပဲဂျာဝင်ဖျံပြေးပေးတဲ့အခန်းကဏ္ဍကိုရယူဖို့အကျိုးစားလာတာလား။သူတို့ဒါမျိုးတကယ်လုပ်နိုင်လားဗျ။
Are they capable to do it?
They certainly have the ear of everyone. Again, they've positioned themselves so effectively.
ဝါကလူတိုင်းရဲ့အာယုံဆိုင်ခံရအစုအဖွဲ့တိုင်းနဲ့နားပေါက်နိုင်ပါတယ်။သူတို့ကသူတို့ကိုသူတို့အရေးပါအရာရောက်အောင်ကောင်းကောင်းနေရာယူထားနိုင်ပါတယ်။စစ်ကောင်စီကမြောက်ပိုင်းညီနောင်၃ဖွဲ့ကိုတားဆီးနိုင်ဖို့ဝါကိုလိုအပ်နေပါတယ်။ညီနောင်၃ဖွဲ့ဘက်ကလည်းဝါကိုလိုအပ်ပါတယ်။ဘာလို့လဲဆိုတော့ဝါကလက်နက်တွေထောက်ပံ့ပေးနေတာပါ။ဒီနောက်သုံးဖွဲ့ကလည်းဝါပီသွေးစည်းညီညွတ်ရေးတပ်မတော် UWSA ကိုသူတို့နဲ့အတူပူးပေါင်းလာဖို့အမြဲမျှော်လင့်နေတာပါ။ဒါကြောင့်ညီနောင်သုံးဖွဲ့က UWSA ခေါင်းဆောင်ပိုင်းကိုအမြဲစည်းရုံးနေတာပါ
။ China has always seen the UWSA as their most loyal and
open. ပြည်နိုင်ငံကလည်း UWSA ကိုသူတို့ရဲ့တစ္ဆာအရှိဆုံးနဲ့နာခံမှုအရှိဆုံးမိဖက်ဖြစ်အမြဲရှုမြင်ထားပါတယ
်။ I think they are in a position where they
ဒါကြောင့်အခုချိန်မှာ UWSA ဝါကအပြစ်ခတ်ရစဲရေးကိုတောင်းဆိုနိုင်တဲ့အနေအထားမှာရှိနေတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ငြိမ်းချမ်းရေးဆွေးနွေးဖို့တောင်းဆိုတာကသူတို့အတွက်ဘာမှအရှုံးမရှိနိုင်ပါဘူး
။ Doesn't have to happen.
မနက်ကဖြစ်လာဖို့လည်းမလိုပါဘူးတရုတ်ကရှေ့ကသွားနေတဲ့လမ်းကြောင်းကိုဝါကနောက်ကလိုက်ဖို့ကြိုးစားတယ်ဆိုတဲ့အတိမတ်ပြုမှုတောင်သူတို့ရအောင်မှာပါချိန်ထဲမှာပဲတိုက်ပွဲတွေဆက်ဖြစ်နေရင်လည်းသူတို့ကဒါကိုထပ်ပြီးတော့ခွင့်ကောင်းယူအောင်မှာပါဒုတိယဆိုသလိုအခုလာရှိုးမှာသူတို့ရဲ့ရှေ့ပြေးတက်တွေရောက်လာပါတယ်ပြီးရင်ငင်းငင်းထင်းထင်းနဲ့တပ်ဖွဲ့ပုံစံမျိုးဒါမှမဟုတ်နောက်ဆုတ်ပေးရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရှေ့တိုးလာနေတဲ့ TNL နဲ့ MNDA တို့ဂျားမှာဂျားကန်လုတ်ပေးနိုင်ပါတယ
် between the diminished number of junta troops and the advancing TNLA and MNDAA.
Let me go back to a little bit about China's role.
Okay, ku tiyo khan khan na a chang ne ne pyan pyo pya si. Saung chi li la le thui nai ngai da ka ne pi bin ga li la tung tat thui ga tiyo ha yukop we chin ba bo strong si o phya pe ni le lu so ja ba lo. Let shi nai ngai yi ya si lu a chi ne ne pribakha ri ja ba da ga blaw phit nai me khya.
Yeah, isn't it ironic that China, this incredibly authoritarian one-party government, is looking for elections as an off-ramp?
ဟုတ်ပါတယ်ဒါကစန့်ကျင်ဘက်အနေထားအတော်ကွာကြတဲ့ကိစ္စလို့ဆိုရပါမယ်အာနာရှင်တပါတီအစိုးရဖြစ်တဲ့တရုတ်နိုင်ငံကရွေးကောက်ပွဲတွေကိုထွက်ပေါက်လမ်းဖြစ်ပြောလာတာကအတော်ကိုကမောက်ကမောက်နိုင်ပါတယ်ကျွန်တော်ကထွက်ပေါက်လမ်းဆိုတဲ့စကားလုံးကိုအတော်အလေးထားပြီးတော့သုံးနှုန်းလိုက်တာပါတရုတ်နိုင်ငံဘက်ကအင်မတန်အမြင်ရှင်းပါတယ်သူတို့စစ်ကောင်စီကိုတန်တမာရေးရဘလို့ပဲပံ့ပိုးကူညီပေးနေစီရေးကူညီတွေပေးနေပါစေလက်နက်တွေရောင်းနေပါစေမြမတက်မတော်ကာကွယ်လုပ်ငန်းတွေမှာကပ္ပစာစက်ရုံတွေမှာနှီးပညာရှင်တွေဘလောက်ပဲထားပေးနေပေမဲ့စစ်ကောင်စီကဆုံးရှုံးမှုတွေရင်ဆိုင်နေရတာကိုတရုတ်ဘက်ကမြင်နေပါတယ်ဒါပေမဲ့တရုတ်ဘက်ကရှုမြင်တာကဘလောက်ပဲကင်တွယ်ရခတ်နေပေမဲ့မကောင်းတဲ့မန်နက်ဆိုးပဲဖြစ်ဖြစ်ကိုနဲ့တိထားပြီးသားသူကိုဆက်ဆံရတာကမတိတဲ့လူထက်စာရင်ပိုကောင်းတယ်လို့တရုတ်ကယုံကြည်ယူဆထားမယ်လို့ထင်ပါတယ်တိုင်းပြည်တော်များများကလူတွေကလည်းမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးစနစ်မှာတက်မတော်အတွက်အခမ်းအနားတစ်ခုကအမြဲရှိနေတယ်ဆိုပြီးတော့ရှုမြင်နေကြတော့မှာ2008ဖွဲ့စည်းပုံအခြေအနေမျိုးကိုပြန်မရောက်ဖို့တော့မျှော်လင့်ရတာပါပဲဆိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းအနားယူသွားမဲ့လမ်းကြောင်းကိုတရုတ်နိုင်ငံကကြည့်နေတယ်လို့ထင်ပါတယ်သူတို့ကိုဘေးဖယ်လိုက်ပြီးတော့ပုံမူလက်တွေ့ကြကြလုတ်တက်တဲ့စစ်ဗိုလ်ချုပ်အစုအဖွဲ့တစ်ခုကစစ်ကိုအဆုံးသတ်ပြီးတော့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်အဖြစ်တိုက်ခိုက်နေတဲ့ရုပ်ောက်ပွဲလမ်းစဉ်ကိုရှာဖွေနေတယ်လို့ထင်ပါတယ
် Now how realistic is that
တဖက်မှာလည်းဒါကဘလောက်လက်တွေ့ကြလဲဆိုတာကြည့်အောင်ပါပထမဆုံးအနေနဲ့စစ်တပ်ကတိုင်းပြည်ရဲ့90ရာခိုင်နှုန်းအောက်ကိုပဲထိန်းချုပ်ထားနိုင်ပါတယ်ဒါကြောင့်ရုပ်ောက်ပွဲကျင်းပကြီးကနေရာချို့မှာသာလုပ်နိုင်ပါတယ်ဒီကြပေါက်နေရာတိုင်းမှာမလုပ်နိုင်ပါဘူးပြီးတော့တိုင်းရင်းသားဒေါ်လာရေးတက်တွေဒါမှမဟုတ် NUG မြို့သားညီညီဆိုရနဲ့ပြည်သူ့ကာကွယ်ရေးတက် PDF တွေကရုပ်ောက်ပွဲတွေဖြစ်လာဖို့ခွင့်ပြုမှာမဟုတ်ပါဘူးသူရဲ့ဤမန်ချက်ကစစ်တပ်ကိုအနိုင်ယူဖို့ပါ NUG ကအနာဂတ်မြန်မာနိုင်ငံမှာတက်မတော်အတွက်အခမ်းအခန္ဓာမရှိဘူးလို့ရှုမြင်ထားတာကိုကျွန်တော်တို့သတိပြုရပါလိမ့်မယ်နိုင်ငံရေးအရရောစီးပွားရေးအရရောစစ်တပ်ရဲ့ဖွဲ့စည်းပုံပါအခွင့်ထူးခံနေတာတွေကိုဖယ်ထုတ်ခြင်းပါလေစစ်တပ်ကတိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးမှာလွှမ်းမိုးနေတဲ့အခိုင်အမာ institution အဖွဲ့အစည်းတစ်ခုအနေထားဖြစ်နေတာကိုခြေဖြတ်လိုပါတယ်ဒါကြောင့် NUG ဒါမှမဟုတ် PDF တွေကရွေးကောက်ပွဲအဖြစ်ခံမှာမဟုတ်ပါဘူးစစ်တပ်လုံးလုံးရှုံးနေတာကိုပဲလူချင်းကြပါတယ်ဆိုတော့တရုတ်နိုင်ငံကမြန်မာမှာရွေးကောက်ပွဲလမ်းကြောင်းဖြစ်အောင်လုပ်ချင်နေတယ်ဆိုတာကိုတော့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ထွက်ပေါက်လမ်းကိုလူချင်းနေတယ်ဆိုတာသိပါတယ်ဒါပေမဲ့အဲ့လိုဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူးအဲ့လိုဖြစ်တဲ့လို့လည်းကျွန်တော်မထင်ပါဘူ
း But I don't think that they will ever get there and I don't think they should get there
ခုတော့လူမှုရှုခင်းကိုမကြည့်ပြီးမှစီးပွားရေးကိုကြည့်ကြအောင်ပါ2021ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းဘဏ်တွေကနေအငွေထုတ်ပေးနိုင်တာခက်ခဲလာပြီးတဲ့နောက်ဒီဂျစ်တယ်ငွေပေးချေမှုစနစ်ကိုပုံပြီးသုံးလာဖို့ဘိုးဘန်းကတွန်းအားပေးဆောင်ရနေပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဒီဂျစ်တယ်ငွေပေးချေမှုစနစ်မှာလည်းငွေကြေးလွှဲပြောင်းထုတ်ယူရမှာအခန့်အသတ်တွေရှိနေပြန်ပါလေ။မတ်သိန်ကြီးထိုက်ကဒီသတ္တပတ်စီးပွားရေးအစီအစဉ်မှာပြန်လည်ပြီးတင်ပြထားပါတယ်။
မြန်မာနိုင်ငံမှာ2021ခုနှစ်ဆီယနာသိမ်းပြီးချိန်ကစလို့ဘဏ်တွေကနေငွေသာထုတ်ယူရရှိမှုအခက်အခဲဖြစ်ခဲ့ပြီးဘူဘန်းကငွေကြေးဆိုင်ရာမူဝါဒတွေညှဉ်းပန်းချက်တွေဇက်တိုက်ထုတ်လာခဲ့တာပါဒါပေမဲ့ဘဏ်လုပ်ငန်းရှင်တချို့ကိုစစ်ကောင်စီကခေါ်ယူစစ်ဆင်းနေတဲ့သတင်းထွက်တဲ့ဇူလိုင်လအတွင်းမှာဘဏ်တွေကနေငွေသာထုတ်ပေးတာကိုထပ်ပြီးတော့ကန့်သတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကဒီဂျစ်တယ်ငွေပေးချေမှုစနစ်ကိုပို့ပြီးတော့တွင်ကျဲလာအောင်လှုပ်ဆောင်နေကြောင်းပြောဆိုချက်ကိုနိုင်ငံပိုင်မျှဝေရုပ်တံကဇူလိုင်လ10ရက်နေ့မှာထုတ်လွှင့်ပါတယ
်ဗဟိုဘဏ်အနေနဲ့ပေါ့နော်ဒီအစိုးရရဲ့ဒီဂျစ်တယ်စီးပွားရေးကောင်ကျင်ပေါ်မှုကိုအထောက်ပံ့ဖြစ်ဖို့ဒီဂျစ်တယ်ငွေပေးချေမှုတွေကိုလေးပေးပြီးတော့ပေါ့နော်ပုံမူပြီးတော့လေးပေးအောင်ပြပေါ်နေတာရှိပါတယ်now ဝိရစီမှန်ကန်မှုအခြေအနေဒီအတိုင်းလဲ digital platform တွေဟိုတိဆောင်နေတယ်ပေါ့ဘန်ဒီဘက်ကလဲပါလဲဆိုရင် payment platform တွေကိုလက်ရှိမှာတိဆောင်နေပြီးတော့မှာအသုံးလဲအသုံးပြုနေတယ်customer တွေအနေနဲ့လဲလက်ရှိမှာဒီ payment platform တွေပေါ်မှာအဆင်ပြေစွာဆောင်ရွက်ရတယ်ရှိပါတယ်နိုင်ငံတကာနဲ့ရှင်ပြောရရင်တော့နိုင်ငံတကာငွေပေးချေမှုတွေမှာလဲဘန်ဒီကတစ်ဆင့်ဆောင်ရွက်နိုင်ဖို့ပေါ့လေဘူဟာအနေနဲ့လဲလေးပေးဆောင်ရွက်ရရှိတယ်
ဒီဂျစ်တယ်ငွေပေးချင်မှုနဲ့စီးပွားရေးလက်ပတ်မှုကတစိမ့်တစ်ပိုင်းတွင်းကျယ်ပြီးသားဖြစ်ပါတယ်။အထူးသဖြင့်အွန်လိုင်းကနေအရာအဝယ်တွေမှာဒီဂျစ်တယ်ငွေပေးချင်မှုကိုအများဆုံးသုံးရတာဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်တို့ကပြောပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်သူကအမည်မဖော်ဘဲ VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကနေရောင်းနေအွန်လိုင်းနေရောင်းနေဖြစ်တဲ့အတွက်ဒီအွန်လိုင်းပေးမန်းနဲ့ပဲဆိုဟာတာဖြစ်တယ်ကျွန်တော်မှရွေးစရာမရှိဘူး။အဲကြောင့်ကျွန်တော်ကလက်ခံတယ်ပေါ့။လက်ခံတဲ့အတွက်တော့အဆင်ပြေလို့ပြောလို့ရပါတယ
်။ဘိုးဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့ဘန်တွေကနေငွေလိုသလောက်ပြန်ထုတ်ပေးနေပြီးဒီဂျစ်တယ်ငွေပေးချင်မှုငွေကြေးလွှဲပြောင်းမှုမှာအကန့်အသတ်မရှိဘူးလို့ပြောပါတယ်
။ Special account ဆိုလို့ရှိရင်ငွေသားချက်တွင်းနဲ့ပမာဏတိုင်းထုတ်ငွေပြူထားတယ်ဒီတိုင်းလေးလက်ရှိဆောင်ရွက်နေတာဖြစ်ပါတယ်။ဒါပြင်လည်းငွေပေးချင်မှုတွေပြင်းပြစွာအဆင်ပြေနိုင်ဖို့ပေါ့လေဆိုတော့ဒီဆောက်ထားတဲ့payment platform တွေပေါ်မှာ digital payment မူလနေဖြစ်တဲ့ electronic card တွေ၊နောက်ဘဏ်တွေရဲ့ mobile ဘဏ်လုပ်ငန်း၊နောက် mobile pay တွေ၊နောက် internet ဘဏ်လုပ်ငန်းတွေ၊နောက် mobile wallet တွေသုံးယူပြီးတော့ငွေလက်ပြောင်းပေးချေမှုတွေကိုလည်းဆောင်ရွက်နိုင်တာရှိပါတယ်။အဲတော့လက်ရှိမှာလည်းဒါကဒါအတော်လေးအဆင်ပြေပြီးဆောင်ရွက်နိုင်နေတာတွေ့ရပြီးတော့အဲ digital tool ချက်ပြီးတော့ဆောင်ရွက်နိုင်မှုလည်းစီစဉ်ထားပါလေ။
နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီတချို့ကဖော်ပြထားတဲ့မြန်မာဗဟိုဘဏ်ရဲ့ဇူလိုင်လ12ရက်နေ့တုန်းဒီဂျစ်တယ်ငွေလဲပြောင်းမှုဆိုင်ရာပြင်ဆင်မှုအဖြစ်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဇော်မြင့်နိုင်လက်မှတ်နဲ့ထုတ်ထားတဲ့ဆိုတဲ့စာထဲမှာတော့ဒီဂျစ်တယ်ငွေပေးချေမှုမှာလူပုတ်ကိုချင်းလွှဲပြောင်းမှုကိုတရက်ကိုကျပ်ငွေ10သိန်းကနေအများဆုံးကျပ်သိန်း50လူပုတ်ကိုကနေလုပ်ငန်းကိုပေးချေမှုမှာတော့တစ်နှစ်ကိုကျပ်ငွေ300အဖြစ်ပြင်ဆင်သတ်မှတ်ကြောင်းဖော်ပြထားပါတယ်။ငွေသားထွက်ယူနိုင်မှုပမာဏကိုကန့်သတ်ထားစေဖြစ်သလိုဒီဂျစ်တယ်ငွေချေလွှဲပြောင်းမှုမှာလည်းအကန့်အသတ်ရှိပါတယ်လို့လက်တုံးပြန်ခန့်ရမယ့်အရေးစိုးရိမ်ချက်ကြောင့်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က VOA ကိုအခုလိုပြောပြပါတယ
်။ကျွန်တော်တို့တဲမှာတော့ campus set လေးတချို့ရှိရယ်။အရင်အကောင့်ခေါင်းမှန်းနေဒီစက်ကဲကောင်းလွဲလို့မရတာမျိုးပေါ့။အဲ့လိုမျိုးကန့်သတ်ထားတယ်။စက်ကဲကောင်းကနေအကောင့်ဟောင်းတော့လွဲလို့ရတယ်ပေါ့။အဲ့လိုမျိုးတော့ကန့်သတ်ထားတာရှိရခက်တာ။အာစီးပွားရေးဆိုရင်30လဲလဲအဲကျွန်တော်တို့အပြောင်းလဲလုပ်လို့ရတာမျိုးလေးပေါ့။အဲ့လိုမျိုးကြီးကန့်သတ်ထားတာရှိပါတယ်။
စီးပွားရေးသမားတွေအတွက်အဓိကအခက်အခဲကတော့ဘဏ်ကငွေသွင်းလို့လွယ်ပေမဲ့ပြန်ထုတ်ဖို့ခက်ခဲတဲ့အချက်လို့လည်းပြောချပါတယ်
။တကယ်တမ်းဆိုရင်တော့အများဆုံးအပြင်ကအရင်ကလေးက90ရာခိုင်နှုန်းလောက်က digital payment နဲ့သွားကြတာများတယ်။တကယ်လုပ်ငန်းကြီးတွေကပြီနော်။ဒါပေမဲ့လုပ်ငန်းငယ်လေးတွေကတော့ဒီစာ cash နဲ့ပဲသွားတာများတယ်ပေါ့နော်။ဒါကြောင့်တကယ်လို့ဒီကြေညာသွားရင်တော့ခဏပြောသလိုပေါ့။အဓိကထိခိုက်တာအငယ်တွေဖြစ်တဲ့အတွက်ပို့ပြီးမှထူညံတာပေါ့ဗျာ
ဘိုးဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့လူမှုအနေနဲ့ငွေသားထုတ်ယူမှုလျှော့ချချဖို့ထပ်ပြီးတော့တိုက်တွန်းပါတယ်လက်ရှိမှာတော့တချို့ဘဏ်တွေကတစ်နှစ်ကိုချက်သိန်း200ထုတ်ပေးနေသလိုတချို့ဘဏ်တွေကတော့ချက်သိန်း100ထုတ်ပေးနေကြောင်းပြည်တွင်းစီးပွားရေးလုပ်ငန်းရှင်က VOA ကိုပြောပါတယ
်ဒီတွက်ချက်လည်းတော့100တောင်မှ200ဘဏ်တစ်ဘဏ်နဲ့တစ်ဘဏ်မတူဘူးခင်ဗျအဲ့တော့ပမာဏကိုပြောရရင်လည်းခက်တာပေါ့နော်တကယ်လို့လုပ်ငန်းကြီးသမားတွေအတွက်ဆိုရင်တော့နည်းနည်းထိခိုက်မှာပေါ့နော်ကျွန်တော်တို့လုပ်ငန်းငယ်သမားကတော့သူတို့ထုတ်ပေးတဲ့ပမာဏနဲ့တော့သင့်ပြေပါတယ်ခင်ဗ
ျဒီဂျစ်တယ်စနစ်ငွေကြေးလွှဲပြောင်းမှုမှာလည်းပေးချေမှုကမခက်ခဲပေမဲ့နေရာတိုင်းမှာဒီဂျစ်တယ်ငွေပေးချေမှုကမတွင်ကျယ်သေးတဲ့အခက်အခဲဖြစ်နေတာပါဒီဂျစ်တယ်စနစ်နဲ့ငွေကြေးလွှဲပြောင်းတာမှလည်းငွေသားထုတ်ယူတဲ့အခါမှာဒေတာအလိုက်ရာခိုင်နှုန်းနဲ့အခချင်းငွေပေးနေကြရတာပါအထူးသဖြင့်စစ်ဆောင်ရသူတွေအတွက်နေ့စဉ်စောက်ဝတ်နေရေးဖြည့်ရှင်ဖို့ငွေသားရှိဖို့လိုတယ်လို့စစ်ဆောင်တွေကပြောကြပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်လိုဒေတာမှာတော့ငွေသားရှားပမှုနဲ့ရင်ဆိုင်နေရကြောင်းရခိုင်ဒေတာကန်တို့က VOE ကိုပြောကြပါတယ်online ငွေလွှဲတွေကဒီငွေသွားထုတ်ယူတဲ့အခါမှာငွေ100ချက်ကို20ချက်တချို့ဒေသတွေမှာဆိုရင်23ချက်အထိပေးချရတာတွေရှိလာကြောင်းရခိုင်ဒေသခံတချို့ကပြောပါတယ်ရှင
်မတ်တိန်ထရဲ့စီးပွားရေးစီစဉ်မှာအခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်တဘာဝတောင်းအုပ်ထဲမှာပညာသင်ကြားနေရတယ်လို့မျိုးဖန်တီးထားတဲ့တဘာဝစာသင်ခန်းတစ်ခုရောင်းမြို့မှာဖွင့်ထားပါတယ်တဘာဝနဲ့ထိတွေ့နိုင်မှုခက်ခဲတဲ့မျိုးပြတွေကကလေးတွေ tablet phone screen တွေရှေ့မှာအချိန်ကုန်နေကြတဲ့ကလေးငယ်တွေအတွက်ဘလောက်အကျိုးရှိစေနိုင်ပါသလဲ။သ တဘာဝစာသင်ခန်းကိုတူထောင်လို့မမနွယ်အေးကိုမဆုမြတ်မောင်ကမေးမြန်းထားပါတယ
်ခလေးငယ်လေးတွေကိုတဘာဝနဲ့ထိတွေ့မှုရှိအောင်လို့လေ့ကျင့်သင်ကြားပေးနေတဲ့တက်တန်းကြောင့်တစ်ခုရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားပါတယ်တစ်ပင်တက်တာကစားလို့ဒီတက်သားနဲ့အယုတ်ကလေးတွေလှုပ်တာအပင်လေးတွေကိုစိုက်ပျိုးပြုစုတာအကောင်လေးတွေကိုရှာဖွေစူးစမ်းတာလိုမျိုးတဘာဝပတ်ဝန်းကျင်နဲ့ခလေးငယ်တွေမဆဲအောင်တခါတဘာဝတက်ရှိတွေကိုအလေးထားတတ်အောင်လို့သင်ကြားပေးနေတဲ့တက်တန်းကြောင့်ဖြစ်ပါတယ်ဒီတင်တန်းကျောင်းကနေကလေးငယ်တွေအတွက်တခြားဘလို့အကျိုးရှိနိုင်ပါတယ် Forest and Nature Classroom လို့နာမည်ပေးထားတဲ့တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွယ်အေးကိုမေးကြည့်ထားပါတယ
် Nature Classroom ဒီဖွင့်ရတဲ့ရည်ရွယ်ချက်ကတော့ဒီမြို့ပြမှာနေတဲ့ကလေးတွေတဘာဝပတ်ဝန်းကျင်နဲ့ထိတွေ့မှုနည်းလာတာပေါ့နော်နည်းလာတဲ့အခါမှာကျမတို့ကဒါကိုပြန်ပြီးတော့ reconnect ပြန်လုပ်ပေးခြင်းနဲ့ပေါ့ဆိုတဲ့အခါမှာကျမတို့ရန်ကုန်မြို့လယ်မှာပဲအင်းအားကနာမှာပဲဒီခြံလေးတွေ့ရပေါ့နော်ခြံလေးမှာတပင်လေးအလုံးလောက်ပါတယ်နောက်တစ်ခါမြေကြီးကိုတူးပြီးတော့ကစားလို့ရမယ့်နေရာလှုပ်လှုပ်ရှားရှားပြပြလောလောကစားလို့ရမယ့်နေရာလေးကိုကျမတို့ဖန်တီးတာပေါ့နော်ဆိုတဲ့အခါမှာဒီဟာရဲ့ရည်ရွယ်ချက်ကကျတော့ကလေးတွေတကယ်ကိုဒီပန်းခြံလေးအများကြီးမရှိပေါ့နော်ရှိရပန်းခြံတွေကလည်းဒီ traffic ကြောင့်တွားရတာခက်ခဲတယ်ဆိုတဲ့အခါမှာဒီထဲကိုရောက်လာတာနဲ့သူတို့ဒီတောအုပ်တဖွဲနေရာလေးတစ်ခုကိုရောက်လာပြီးတော့ဒီတဘာဝမှာပေါ့နော်သူတို့စိတ်ဝင်စားတာလေးစူးစမ်းပြီးတော့ပြန်ပြီးတော့ reconnect လုပ်ပြီးရတဲ့ဘောလေးပေါ့နော်ဆိုတော့ကျမတို့အသက်အရွယ်ကို mix age နဲ့လက်ခံပေးတယ်ပြီးရခါမှာကလေးတွေရဲ့စိတ်ဝင်စားမှုနောက်ကိုလိုက်ပြီးကျမတို့ဘေးရနေပြီးတော့ facilitate လုပ်ပေးရ supervision နဲ့တွားတယ်ပေါ့နော်ကလေးတွေရဲ့တဘာဝကဒီလှလှရှားရှားကစားတယ်ပြီးတဲ့ခါမှာကျမတို့လိုမျိုးဟိုကျမတို့ဆိုအလုတ်ကညားတယ်လीညားတဲ့အခါမှာစိတ်ကလည်းညားတယ်အဲဒီလူမှုဝင်ကျင်မှာပေါ့နော်နေတဲ့အခါမှာကလေးတွေကကြတော့ဒီ in the moment မှာပဲနေတာဆိုတဲ့အခါမှာသူပတ်ဝန်းကျင်မှာတွေ့ရတဲ့အရာတွေဒီကျောင်းမှာဆိုလို့ရှိရင်သူတို့အပင်ဆိုင်တဲ့နေရာမှာဆိုလို့ရှိရင်အကောင်လေးတွေရှိတာပေါ့နော် caterpillar လိုမျိုးအကောင်လေးတွေသူတို့သွားတာနေအဲ့ဒါသူတို့ကချက်ချင်းမြင်တယ်ကျမတို့ကတောင်းတောင်းဆိုလို့ရှိရင်ကြော်သွားတာပေါ့နော်သူတို့ရဲ့ attention ကကြတော့အရန်ကိုဘူဘလကမလအသေးစိတ်တယ်မြင်လွယ်တယ်ဆိုတဲ့အခါမှာသူအကောင့်လေးတွေမြင်ပြီးဆိုမေးပြီးပေါ့နော်ဆ ्याम မကြီးဒါကဘာလဲဘာကောင်လေးပေါ့နော်ကြိုက်တက်လာပေါ့ဆိုတဲ့အခါမှာကျမတို့ဝင်သွားပြီးကတ်တပ်ပလာဆိုလို့ရှိရင်ကတ်တပ်ပလာဆိုတာဒါလေးပြားလေးတော့မဟုတ်ပိုးပလန်လေးဖြစ်ဖို့အတွက်အတူတူဒီ channel ရှာကြည့်အောင်ဘာကောင်လေးပေါ့နော်ဆိုတဲ့အခါမှာကျမတို့အဲ့ပုံစံနဲ့ reconnect လုပ်ပေးတာပါသူတို့ကိုလေတဘာပဝင်းကျင်အကြောင်းကြီးကို lesson အနေနဲ့သင်တာမဟုတ်ဘဲနဲ့ဒီတဘာပဝင်းကျင်မှာသူတို့ကိုချပေးလိုက်တယ်ဒီပတ်ဝန်းကျင်လေးကိုသူတို့လုံခြုံတဲ့ဒီ control supervision supervision နဲ့တွားလိုက်တဲ့အခါမှာသူတို့ဖြစ်ချင်တဲ့ဟာလေးကိုနောက်ကနေလိုက်ပြီးပံ့ပိုးပေးတယ်ပတ်ဝန်းကျင်မှာရှိတဲ့အရာလေးကိုစူးစမ်းလိုက်တယ်ကျမတို့အဖြေရှိရင်ပြောပေးတယ်အဖြေမရှိရင်လည်းအတူတူလေ့လာရတယ်ပေါ့နော်ဆိုတော့အခါမှာကလေးတွေရဲ့အခုခုသူတိချင်အောင်တိလိုက်ရတဲ့အခါအလုပ်ချင်အောင်လုပ်လိုက်ရတဲ့အခါမှာသူရဲ့ဘာသာစကားစွမ်းရည်ရလဲဟိုတာမန်ထက်ပို့ပြီးတော့ကောင်းတယ်ပေါ့နော်အပြူသဘောဆောင်တဲ့အပြူအမူတွေကစပို့ပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့စိတ်ဆိုးပြီးတော့သာထွက်တဲ့ဘာညာဆိုတာဒီပတ်ဝန်းကျင်မှာနေတယ်လှုပ်ရှားမှုများများလုပ်နိုင်တဲ့အခါမှာလေသူတို့ကျန်းမာရေးပေါ့နော်ခန္ဓာကိုယ်စိတ်ပန်းစင်ရကျန်းမာရေးအတွက်လည်းအများကြီးထောက်ကူပေးရတွေ့ရတာလေဟုတ်ကဲ့
ဆိုတော့အခုဟိုရှင်းပြခဲ့သလိုဆိုရင်ပေါ့နော်ဒီကလေးတွေကိုတဘာဝနဲ့သူတို့ထိတွေ့စေပြီးတော့မှသူတို့ရဲ့ဘယ်လိုပြောမလဲတည်ခြင်းစိတ်တွေဟိုစူးစမ်းခြင်းစိတ်တွေဖြစ်စေတာကကလေးငယ်တွေရဲ့ဒီစိတ်ပိုင်းနဲ့ရုပ်ပိုင်းဟိုစွမ်းရည်တိုးတက်မှုအတွက်ကိုတော်တော်လေးအထောက်အကူပြုတယ်လို့ရှင်းပြခဲ့တယ်ပေါ့လေဆိုတော့ဒီတင်နန်းကိုလာတက်တဲ့ကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ထိတွေ့အောင်လို့တင်ပေးတဲ့အတွက်ကိုသူတို့စီကနေပြီးတော့မှဘယ်လိုမျိုးရလတ်ရမယ်လို့ရောမျှော်လင့်နိုင်ပါလဲရှင
့်သူတို့စီကရလတ်ရတယ်ဆိုတာထဲသူတို့ကြီးပြင်းလာတဲ့အခါမှာပေါ့နော်ဒီတဘာဝပဝင်းကျင်မှာကြီးပြင်းခွင့်ရတဲ့အခါမှာအဓိကသူတို့ကဟို resilient အကောင်းလာတာပေါ့နော်စိတ်ပိုင်းရောရုပ်ပိုင်းရော
ခန္ဓာရည်ဆိုတာပိုကောင်းလာ
တယ်စံခံလာတယ်ဟုတ်တယ်အဲဆိုတဲ့အခါမှာပဝင်းကျင်တစ်ခုရောက်သွားတဲ့အခါမှာသူအဆင်ပြေအောင်ဒီပဝင်းကျင်နဲ့လိုက်ရောညီထွေဖြစ်အောင်နေနိုင်လာတယ်ပေါ့နော်အဓိကတော့ဒီလှုပ်လှုပ်ရှားရှားပြည့်ပြည့်လှော်လှကစားရတဲ့အခါမှာကျတော့သူတို့ကလေသူတို့ NDA ကိုလည်းကြုံမြင်လာနိုင်သလိုသူတို့ရဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုတွေကလည်းပို့ပြီးတော့စံခံလာတယ်ဆိုတဲ့အခါမှာအဲ့ဟာနဲ့တိုက်ရိုက်ချိန်တာက confidence လို့ self esteem လို့ပေါ့နော်သူတို့ကိုယ်တိုင်ယုံကြည်လာတယ်ငါလုံနိုင်တယ်ငါတက်နိုင်တယ်ပေါ့နော်ငါဒါတော့ဟိုဇွဲမလျှော်တမ်းလုပ်တယ်ဆိုတဲ့ဟာပေါ့နော်ဒီစိတ်ထဲကြံ့ခိုင်မှုလို့ကျွန်တော်တို့ပြောလိုက်တဲ့အခါမှာ resilient လို့ပြောလိုက်တဲ့အခါမှာဒီအခက်ခဲတွေ့လာတဲ့အခါမှာသူတို့အခက်ခဲကိုကျင်းဆိုင်ဖြတ်ကျော်ပြီးတော့တခါရဲဟိုအခက်ခဲကနေယုံထွက်နိုင်တာပေါ့နော
်နောက်မေးချင်တာတစ်ခုကပေါ့နော်ဒီရန်ကုန်လိုမျိုးမြို့ပြမှာနေထိုင်ကြတဲ့ခလေးတွေတော်တော်များများဒီမြေကြီးပေါ်မှာကစားရတဲ့အတွေ့အကြုံတွေတိတ်တော့မရကြတော့ပါဘူးဆိုတော့အဓိကတော့ဒါ
လူနေမှုပုံစံတွေပြောင်းလာတာလည်းအဓိကအကြောင်းပေါ့လေဆိုတော့တိုက်ခန်းနေတဲ့နေကြရတယ်ဒီကစားစရာကစားခွင့်တွေလည်းတိကျမှရှိတော့လေဆိုတော့ဒီ false screen တွေ double screen တွေပေါ်မှာပဲဟိုအချိန်ကုန်တာများလာတယ်ဆိုတော့အဲ့လိုကလေးမျိုးတွေကိုဒီသစ်ပင်ကြီးမြေကြီးတွေရဲ့အရေးပါမှုပေါ့နော်တည်ရှိသဘောပေါက်အောင်ဘယ်လိုမျိုးလုပ်တင်တယ်လို့ရောမမနွေအနေနဲ့အကြံပြုချင်ပါလိမ့်ရှင်
ဟုတ်ကဲ့ဟိုဒီကလေးတွေကိုများများအပြင်ထုတ်ပေးဖို့လိုတာပေါ့နော်ဆိုတော့အပြင်ထုတ်တဲ့နေရာမှာလေတနေ့ကိုတနေရာထုတ်တယ်ဆိုတာထက်သူသွားနေကြနေရာလေးပေါ့နော်သူတကယ်ဒီပတ်ဝန်းကျင်လေးနဲ့ရင်းနှီးမှုရအောင်ဒီပတ်ဝန်းကျင်လေးမှာလုံခြုံလာအောင်အဲဒီပတ်ဝန်းကျင်လေးကိုသွားပြီးတော့စိတ်လုကိုလို့ဟိုစူးစမ်းနိုင်အောင်ပေါ့နော်ဆိုတဲ့နေရာမှာကျမတို့နေရာလေးတသက်မှတ်မှတ်ရှိရမယ်ပေါ့နော်ပြီးလို့ရှိရင်အတူသွားတဲ့သူလေးတွေဥပမာပေပေမေမေကတငယ်ချင်းနေရှိရဆိုလို့ရှိရင်သူတို့ရဲ့သားသမီးတွေနဲ့အတူတူသွားတာပုံမှန်လေး regular လုပ်ပေးလို့ရှိရင်အဲ့ဒီဟာကဟိုအများကြီးကလေးတွေကိုအကျိုးဖြစ်စေရပေါ့နော်ဒီလိုမျိုး forest school ကိုပို့ဖို့အတွက်အခက်ခဲရှိရဆိုရင်တော့အိမ်မှာအဲ့လိုလေးတွေလုပ်ပေးလို့ရတယ်။သွားနေကြနေရတသက်မှတ်မှတ်လေးနဲ့တစ်ပတ်တစ်ချိန်ပေါ့နော်တနင်္လာဆိုတနင်္လာအတူတူသွားကြတာလိုမျိုးလေးလုပ်ပေးလို့ရပါတယ်
ဒီကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ရင်းနှီးစေအောင်လို့ဟိုသင်ပြပေးနိုင်ဖို့အတွက်ကဒီမန်မန်ရဲကိုယ်တိုင်ကလည်း UK မှာဟိုဒီဘာသာရပ်ကိုလေ့လာသင်ကြားခဲ့တယ်လို့သိထားပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းရှင်းပြပေးပါရှင့
်ဟုတ်ကဲ့ဟို Forest School ကိုဆက်ရောက်တာကဒီကျောင်းမှာ Forest School တီးသန့်ဒီ run နဲ့ဟို London ရဲ့ပထမအဦးဆုံး Outdoor Nursery ပေါ့နော် Fully Outdoor Nursery မှာအလုပ်လုပ်ရင်းနဲ့ Forest School ဘက်ကိုရောက်တာပေါ့ဒီကျောင်းကနေပြီးတော့သင်တန်းအနေနဲ့တက်ရမယ်ဆိုတဲ့အခါမှာလေသင်တန်းတက်ရင်လည်း forest school ဘက်ကိုအလုပ်ဖြစ်တာပေါ့နော်ဆိုတော့အဲဒီအလုပ်မှာလုပ်ရင်းပဲသင်ယူရတဲ့သဘောပါသင်တန်းကတော့သွားရတယ်လက်တွေ့တွေရော theory ဘိုင်းတွေရောဒီ play theory လိုမျိုးအများကြီးရောလေ့လာရတယ်ပေါ့နော်ဒါပေမဲ့တကယ်တမ်းတကယ်တမ်းအများကြီးလေ့လာခွင့်ရခဲ့တာကအခြားဆရာဆရာမတွေပြီးတဲ့အခါမှာကလေးတွေဒီ setting မှာရှိတဲ့သူတွေအားလုံးကလေအတူတူအဲ့တော့ထဲမှာသွားရင်တို့စီရပဲအများကြီးပြန်ပြီးတော့လေ့လာခွင့်ရခဲ့တာပေါ့နော်အဲနောက်ပိုင်းမှာ2021နောက်ပိုင်းမှာအခြား alternative method တွေဖြစ်တဲ့ water နဲ့ pickla ကိုဆက်ပြီးတော့လေ့လာဖြစ်တာပေါ့နော်ဆိုတော့ nature classroom ကိုလည်းအဲ့ပုံစံလေးနဲ့ပြန်ပြီးတော့ဖန်တီးထားတာပေါ့ forest school water pickla အဲ့ထဲမှာကောင်းလို့ရရာတွေကိုယ့်ရဲ့ရည်ကြီးမှုနဲ့တင့်တော်မဲ့ဟာတွေကိုပြန်ပြီးတော့ဖန်တီးထားတဲ့သဘောပါဟုတ်ကဲ့
ရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားတဲ့ဒီ Forest and Nature Classroom တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မနွေအေးဖြစ်ပါတယ်ရှင်။ကလေးငယ်တွေကိုအခုလိုမျိုးဒီတဘာဝနဲ့ရင်းနှီးထိတွေ့စေတာကသူတို့ရဲ့ဒီရုပ်ပိုင်းစိတ်ပိုင်းစွမ်းရည်တွေကိုတိုးတက်စေရုံမကဘဲနဲ့သူတို့ရဲ့စိတ်အေးချမ်းတည်ငြိမ်မှုရဖို့အတွက်ကိုလည်းအများကြီးအထောက်အကူဖြစ်တယ်လို့ပြောပါတယ်ရှင်။ကျွန်မစုမြမမ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ကထုတ်လွှင့်ထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VUE website မှာလည်းဖတ်ရှုနိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှေ့လယ်ပိုင်းဒေသတင်းမာမှုအခြေအနေတွေနဲ့ပတ်သက်ပြီးအမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့ရောဂျော်ဒန်ဘီယင်အဒူလာနဲ့ပါတနင်္လာနေ့ကဆွေးနွေးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကလည်းအီရန်နဲ့သူ့ရဲ့လက်ဝေကအဖွဲ့တွေကအစ္စရေးကိုတံပြန်တိုက်ခိုက်လာခဲ့ရင်စတူလက်တော့ပြန်သွားမယ်လို့သတိပေးပြောဆိုလိုက်ပါတယ်။ဤရန်နိုင်ငံဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့ဒေသတွင်းတင်းမာမှုတွေတိုးလာအောင်လုပ်မှာမဟုတ်ဘူးလို့တင်းငွေတွေနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံတော်လုံခြုံရေးကောင်စီရဲ့အတွင်းမှုဆာဂေးရှိုဂူဟာနိုင်ငံဆက်ဆံရေးနဲ့နိုင်ငံတကာရေးရာတွေကိုဆွေးနွေးပွဲအတွက်ဤရန်နိုင်ငံမျိုးတော်တီဟရန်ကိုတင်းလာနေမှာပဲရောက်ရှိသွားခဲ့တယ်လို့အီရန်ဆွေးရပါ RNA သတင်းကကြေညာပါတယ်။အီရန် Islamic Tolerance Assault တပ် IRGC ရဲ့စေဦးကြီးချုပ်လည်းဖြစ်နိုင်ငံတော်လုံခြုံရေးကောင်စီအတွင်းမှုလည်းဖြစ်တဲ့ရေဒတ်ဗိုလ်ချုပ်အလီအက်ဘာအမာဒီယန်နဲ့ရှာဂေးရှိုကုတို့တွေ့ဆုံခဲ့ကြတာကိုလည်းအီရန်ဆွေးရသတင်းအေဂျင်စီနောက်တစ်ခုဖြစ်တဲ့ Noah News ကထုတ်လွှင့်ပြသခဲ့ပါတယ်။ရုရှားဆွေးရပိုင်းသတ်တဲ့ RIN Novosti သတင်းအေဂျင်စီတို့ကလည်းရှာဂေးရှိုကုဟာအီရန်သမ္မတမော့ဆတ်ပရက်ဆက်ကီယန်နဲ့ရောအီရန်စီဦးစီးချုပ်မိုဟာမတ်ဘဂရီနဲ့ပါတွေ့ဆုံမှုရှိတယ်လို့ဆိုပါတယ်။အမေရိကန်ဒုတိယသမ္မတကယ်ဘရမာဟဲရစ်ကသူနဲ့တူရွေးကောက်ပွဲဝင်ရောက်ရှင်းပြမဲ့ဒုသမ္မတလောင်းတွေကိုရွေးချယ်နေတာမှာပန်ဆယ်ဗေးနီးယားပြည်နယ်အုပ်ချုပ်ရေးမှု ဂျိုးရှပီရိုနဲ့မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စတွန်ဦးရာချန်နယ်လို့သတင်းရင်းမြစ်သုံးခုကိုကိုကပီရိုက်တာသတင်းမှာရေးခဲ့ပါတယ်ခင်ဗျာခုတော့အစီအစဉ်ကိုအဆုံးသတ်ပြန်စီဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လုပ်ရေးမှူးကတိမ်မတိမ်ကြီးထိုက်ပါဗီဒီယိုရုပ်သံရဲ့မနက်ပိုင်းအစီအစဉ်ကိုဗီဒီယိုရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါလေဗီဒီယိုကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးရာဒုက္ခဝေးကွာကြပြီးဆန္ဒဘဝအထပ်တူမြတ်သစ်ဖြစ်ကြပါစေလို့ဆုတောင်းအပ်ပါတယ်ကျွန်တော်တမောင်သားမှာ